Welcome to the Voice of America in Burmese.
မင်္ဂလာနေ့နဲ့ခင်ဗျာတော်တာရှင်များရှင်2019ခုနှစ်ဖေဖော်ဝါရီလ2ရက်စနေနေ့မနက်ခင်း VOA စီစဉ်တွေကိုမဲကံပြားစုမြို့တော်ဝါရှင်တန်ဒီစီကနေမြန်မာစံတော်ချိန်မနက်6:00နာရီခန့်အထိလိုင်းဒိုမီတာ3240/48တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျွန်မအီတန်စမဒီမနက်အတွက်စီစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
။ကျွန်တော်ကြော်လွန်မှာမတ်စုရင်ထွေးနေတဲ့နိုင်ငံကထထတဲ့အောင်သတင်းတွေကိုကြီးညာတော့ရှိပါတယ်။အမေရိကန်နဲ့ရုရှားနဲ့နိုင်ငံကြားသဘောတူထားတဲ့နျူကလ িয়ার စာချုပ်ကနေပြီးတော့အမေရိကန်ကနှုတ်ထွက်လိုက်တဲ့အကြောင်းကြီးညာလိုက်လို့လက်နဲ့ပြိုင်ဆိုင်မှုတွေထပ်ပေါ်လာမှာကိုစိုးရိမ်နေကြရတဲ့ဆိုတဲ့အကြောင်း။နောက်ဖန်စီကန်ရိုက်တာသတင်းတောင်နဲ့ဦးကိုဝါလုံးနဲ့ကိုကျော်စိုးတို့လွတ်မြောက်ရေးအယူခံလွှတ်တင်သွင်းမှုမနေ့တုန်းကပြုလုပ်ခဲ့တဲ့ဆိုတဲ့အကြောင်း။ဗင်နီဇွဲလားကတိုက်ခံခေါင်းဆောင်ကိုကပတ်ခေါင်းဆောင်တွေဝိုင်းပြီးတော့ထောက်ခံကြဖို့အမေရိကန်ဘက်ကတိုက်တွန်းလိုက်တဲ့အကြောင်းဆက်တဲ့သတင်းတွေကိုကြားမှာပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။မြန်မာနိုင်ငံမှာလူခွင့်ရေးကိုဖိနှိပ်တဲ့ဥပဒေတွေပြင်ဆင်ဖို့လိုတယ်လို့ HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာနဲ့ပတ်သက်ပြီးတော့
မြန်မာနိုင်ငံမှာဒီလူလက်ဆော်ပြောဆိုလို့အဖန်စီထိန်းသိမ်းခံရတာတွေရှိတယ်။အဲ့လိုပဲညင်းညင်းသာစုဝေးတဲ့အတွက်လည်းဖန်စီထိန်းသိမ်းခံရတဲ့ပြည်ဆိုင်တွေကရှိပါတယ်။ဒီကိစ္စတွေကတော့ဒီလွတ်တော်အနေနဲ့ဥပဒေ
နိုင်ငံရေးအကျဉ်းသားကူညီဆောင်ရှောက်အတင်းတွဲဖက်တွေမှုကိုဘူကြီးကအခုလိုပြောထားတာကိုမကြားခင်မှာပြည်စုံနာဆင်ကြားဖို့ရှိပါတယ်။ဒါပြင်ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆစ်ဘဇားကဒုက္ခသည်စခန်းမှာအကြီးဆုံးလူအညင်ကြီးစွန့်မိန်းမဆက်ယုံတိစောက်ထားတဲ့တဲ့င်းမြန်မာနိုင်ငံသားတရားကျော်ထိုင်းနိုင်ငံမှာဖမ်းဆီးခံရတဲ့တဲ့င်းအပြင်အမေရိကန်စစ်ဌာနချုပ်ပန်တဂွန်မှာဒီလအတွင်းအသိခံရလိုက်တဲ့ယာယီကာကွယ်ဝင်ကြီးပက်ထရစ်ရှန်နဟန်အကြောင်းအစတွေကိုလည်းဒီမနက်ပိုင်းမှာနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံတကာတဲ့င်းတွေကိုကိုကျော်အောင်လွင်နဲ့မက်ဆွေရင်ထွေတို့ကကြေညာပေးပါလိမ့်မယ်ရှင
်။ဗင်နီဇွဲလားနိုင်ငံကအတိုက်ခံခေါင်းဆောင်ဟွမ်ဂူအေးတို့ကိုဗင်နီဇွဲလားသမ္မတအဖြစ်ကမ္ဘာနိုင်ငံအလုံးကအသိမှတ်ပြုဖို့နဲ့လွတ်မြောက်ရေးဘက်မှာရည်တည်ကြဖို့အမေရိကန်ပြည်တော်စုကတိုက်တွန်းတောင်းဆိုလိုက်တဲ့အကြောင်းအမေရိကန်ဒုသမ္မတမိုက်ပင်စ်ကပြောလိုက်ပါတယ်။နိုင်ငံရေးတင်မာမှုတွေတနေ့တခြားမြန်မာလာနေတဲ့ဗင်နီဇွဲလားနိုင်ငံမှာလက်ရှိသမ္မတနီကိုလတ်မာဒူရိုနဲ့သူ့ကိုယ်သူကြားပြသမ္မတဖြစ်ကြညာထားတဲ့အတိုက်ခံခေါင်းဆောင်ဟွမ်ဂူအေးတို့တို့အကြားအာနာအပြောင်းမှုတွေကြီးမားနေပြီးတော့အမေရိကန်ပြည်တော်စုအနေနဲ့ဗင်နီဇွဲလားပြည်သူတွေဘက်ကရည်တည်ကြအောင်အမေရိကန်ဒုသမ္မတမိုက်ပင်စ်ကမနေ့ကပြောပါတယ်။အမေရိကန်ပြည်ထောင်စုတောင်ပိုင်းဖလော်ရီဒါပြည်နယ်မှာရှိနေကြတဲ့ပြည်ပရောက်ဗင်နီဇွဲလားလှုပ်ရှားသူတွေလူမှုအဖွဲ့အစည်းခေါင်းဆောင်တွေနဲ့ဒုသမ္မတမိုက်ပင်စ်မနေ့တုန်းကတောက်ကြတဲ့နေ့မှာတွေ့ဆုံခဲ့ကြတော့အမေရိကန်ရဲ့ရည်တည်ချက်ကိုအခုလိုမျိုးသူပြောခဲ့တာပါဗင်နီဇွဲလားနိုင်ငံမှာလွတ်လပ်မှုပြန်ရှိလာတဲ့အထိအမေရိကန်အစိုးရအနေနဲ့ဗင်နီဇွဲလားပြည်သူတွေနဲ့တူရည်တည်သွားမှာဖြစ်ကြောင်းလဲဒုသမ္မတပင်စ်ကဆိုပါတယ်ဗင်နီဇွဲလားနိုင်ငံလွတ်မြောက်ရေးရုန်းကန်မှုမှာဘယ်နှစ်ဘက်ကိုရည်တည်မဲ့သူတွေမလိုဘူးလို့ကမ္ဘာကောင်းဆောင်တွေကိုအသိပေးလိုကြောင်းလဲဒုသမ္မတမိုက်ပင်စ်ကပြောပါတယ်အမေရိကန်ပြည်ထောင်စုမျိုးသားလုံခြုံရေးချန်ပီဂျွန်ဘောလ်တန်ကတော့ဗင်နီဇွဲလားနိုင်ငံကအာဏာလွှဲပြောင်းမှုဟာငြင်းချမ်းတဲ့အသွင်ကူးပြောင်းမှုဖြစ်အမေရိကန်ဘက်ကရည်ရွယ်ကြောင်းနဲ့အမေရိကန်ရဲ့စစ်ရေးနဲ့ဝင်ရောက်လှုပ်ဆောင်မှာမဟုတ်ဘူးလို့မနေ့ကလှုပ်တဲ့ရေဒီယိုမင်းမြန်ကတခုမှသူပြောခဲ့ပါတယ်တိုက်ခံကောင်းဆောင်ဟွမ်ဂူအေးတို့ကလည်းပြည်ပကစစ်ရေးလှုပ်ဆောင်မှုတွေရှိလာမဲ့အရေးကိုကန့်ကွက်တယ်လို့အာဂျင်တီးနားသတင်းစာတစ်စောင်ကိုပြောထားပါတယ်
မြေပြင်ကပြစ်လွတ်လိုက်တဲ့တာလက်ပစ်မစ်ဆိုင်းဒုံးကြီးတွေပိတ်ပင်တားဆီးရေးနဲ့ပတ်သက်ပြီးဆိုဗီယက်ပြည်ထောင်စုနဲ့ချုပ်ဆိုခဲ့တဲ့စာချုပ်ကအမေရိကန်ပြည်ထောင်စုနှုတ်ထွက်တော့မယ်လို့သမ္မတဒေါ်နယ်ထရပ်ပြောကြားလိုက်ပါတယ်။ဒီသဘောတူညီချက်ကိုရုရှားအစိုးရကလူလူလလချိုးဖောက်နေတယ်လို့စွပ်စွဲလိုက်ပြီး INF စာချုပ်ခေါ်ဆယ်နှစ်တာတည်တန်းရှိပြီဖြစ်တဲ့ဒီစာချုပ်ကနှုတ်ထွက်မယ်ဆိုတဲ့အကြောင်းတောက်ကြနဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြလိုက်တာဖြစ်ပါတယ်။ဒါပေမဲ့တောက်ကြနဲ့နောက်ပိုင်းသတင်းတောက်တွေနဲ့တွေ့ဆုံတဲ့အခါမှာတော့ပြန်လည်ညှိနှိုင်းမဲ့အလားအလာဖွင့်ပေးထားတယ်လို့သမ္မတထရမ့်ကပြောခဲ့ပါဗျ။1989ခုနှစ်တုန်းကအမေရိကန်ပြည်ထောင်စုနဲ့ထိုစဉ်ကဆိုဗီယက်ပြည်ထောင်စုတို့အကြားချုပ်ဆိုခဲ့တဲ့ INF စာချုပ်ဟာကမ္ဘာပေါ်မှာပထမဦးဆုံးလက်နက်ထိန်းချုပ်ရေးသဘောတူညီမှုတရက်ဖြစ်ပြီးမြေပြင်ကနေကီလိုမီတာ900ကနေ9500အထိပြည့်လွန်နိုင်တဲ့ cruise ဒုံးကြီးတွေကိုလုံးဝပိတ်ပင်ခဲ့တဲ့စာချုပ်ဖြစ်ပါတယ်။
တရုတ်ဒုဝန်ကြီးချုပ်လျူဟီနဲ့အခုသတင်းပတ်စောစောပိုင်းကတွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက်ပိုင်းတရုတ်နဲ့အမေရိကန်ကြားကကုန်သွယ်ရေးဆွေးနွေးမှုတွေမှာအရေးပါတဲ့တိုးတက်မှုတွေကိုလှုပ်ဆောင်နိုင်ခဲ့တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမနေ့တုန်းကပဲပြောလိုက်ပါတယ်။တရုတ်နဲ့အမေရိကန်ကြားဖြစ်ပွားနေတဲ့ကုန်သွယ်ရေးဆိုင်ရာတင်းမာမှုတွေအဆုံးသတ်ရေးမှာတစ်ခါမှမကြုံမှုတဲ့အကြီးမားဆုံးသဘောတူညီမှုကိုရလိမ့်မယ်လို့လည်းသမ္မတထရမ့်ကဆိုပါတယ်။မွေးရေးစိတ်ကြွဆွေးတွေကိုလည်းပြစ်မှုအဖြစ် တမရထရှိနေမကြခင်မှာတမရထရန့်တွဲဆုံပြောဆိုမှုတွေလည်းလှုပ်ဆောင်လာနိုင်ခြေရှိတယ်လို့လည်းတမရထရန့်ကပြောပါတယ်အခုလောက်ကုန်ပိုင်းဗီယက်နမ်နိုင်ငံမှာကျင်းပလိမ့်မယ်လို့မျှော်လင့်ရတယ်မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းနဲ့တမရထရန့်တို့ရဲ့ဒုတိယကြိမ်မြောက်ထိပ်သီးဆွေးနွေးမှုခရီးစဉ်တွင်တမရထရန့်ကတရုတ်နိုင်ငံကိုလည်းဝင်ရောက်လဲပတ်လိမ့်မယ်လို့မျှော်လင့်ရပြီးအဲ့ဒီ
င်ပြင်းမဲ့အလားအလာမရှိတဲ့အတွက်ဒီကိစ္စဆက်လုပ်နိုင်အောင်တနိုင်ငံလုံးအရေးပေါ်အကျညာအခြေအနေကျညာဖို့စဉ်းစားရလိမ့်မယ်လို့သမ္မတဒေါ်နယ်ထရပ်တောက်ကြားနေ့ကပြောကြားလိုက်ပါတယ်ဒီမိုကရက်တွေနဲ့နယ်ဆက်လုံခြုံရေးကိုမလိုလားကြဘူးနယ်ဆက်တတိုင်းတိဆောက်တာဟာလူကျင့်ဝတ်နဲ့မညီဘူးလို့သူတို့ပြောနေကြတယ်လို့လည်းဒေါ်နယ်ထရမ့်ကဆိုပါတယ်တတိုင်းတိဆောက်ရေးအတွက်ရန်ပုံငွေရရှိရေးပါတီနှစ်ရက်အမတ်တွေအကြားဆွေးနွေးနေတာဟာအချိန်ဖြုံးနေတာချိန်ဖြုံးနေတာဖြစ်တယ်လို့လည်းကြာတာပရင်းကပြောခဲ့ပါတယ်။ The New York Times နဲ့ပြုလုပ်ထားတဲ့ interview တွေမှာတော့ Congress လွှတ်တော်ရဲ့အတီးပြုချက်မပါဘဲနယ်ဆက်တတိုင်းတိဆောက်နိုင်မှုအတွက်အရေးပေါ်အခြေအနေကြီးညာချက်ထုတ်ပြန်ကောင်းထုတ်ပြန်မယ်လို့လည်းပြောခဲ့ပါတယ်။ဒီနယ်ဆက်လုံခြုံရေးကိစ္စနဲ့ပတ်သက်ပြီးရတတပတ်၃ပတ်အတွင်းသဘောတူညီမှုမရရင်သမ္မတထရမ့်ကအစိုးရလုပ်ငန်းတွေကိုပြန်လည်ရပ်ဆိုင်းမှုရှိနေပါတယ
်။ VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 9335ไซโดมีเตอร์40กิโลเฮิรตซ์9483ไซโดมีเตอร์48กิโลเฮิรตซ์6753ดุติยานายีวัตมาไซลัมมีเตอร์190กิโลเฮิรตซ์1505รูก็นี่ก็ทุ่นลื่นไปนี่บาเลยครับ
วิวเมมาร์บายก็สนิมเนะได้แยกทุ่นลื่นเจ็ดดิโกตรัสเมียน่าสินนี่จ้าล่ะบาไรเตอร์สนินดอกโกวาลงเนี่ยโกจอซูรูโกနိုင်ငံတော်လွှတ်ချက်အုပ်ဥပဒေဖောက်ပြက်မှုเนี่ยထောင်တဲ့ခုနှစ်စီစင်ချက်ချထားတဲ့ပုံမှာဒီတရားလွှတ်တော်ချုပ်မှာမနေ့တုန်းကအယူခံတင်သွင်းခဲ့ပါတယ်။စင်ညက်ဖို့အယူခံကိုရန်ကုန်တိုင်းတရားလွှတ်တော်ကဒီလာဇန်းတဲမှာပယ်ချလိုက်တဲ့အတွက်အခုနောက်ဆုံးနေပြည်တော်ကပြည်တော်စုတရားရုံးချုပ်မှာအကျိုးဆောင်ရှိနေတဲ့ကအယူခံကိုထပ်ပြီးတော့တင်သွင်းခဲ့တာဖြစ်ပါတယ်။အောက်တရားရုံးရဲ့မှားယွင်းတဲ့ဆုံးဖြတ်ချက်ကိုပြင်ဆင်နိုင်မှုတရားလွှတ်တော်ချုပ်ကိုတင်ပြထားပြီးတရားမျှတမှုရှိရှိနဲ့သတင်းတောက်တွေကိုပြန်လည်လွတ်မြောက်လာဖို့မျှော်လင့်ကြောင်းလဲ Reuters သတင်းဌာနကမနေ့တုန်းကပဲကြေညာချက်ထုတ်ပြောဆိုထားပါတယ်တင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုတော့မတီမငိမ့်ချင်းနေတွေဂျုံနေရတဲ့ရခိုင်ပြည်နယ်ကအချင်းနေနဲ့ပတ်သက်လို့စုံစမ်းတင်းယူနေဇင်းလုံးက2019ခုနှစ်ဒီဇင်ဘာလထဲမှာဖမ်းဆီးခံရပြီးတော့ရခိုင်ပြည်နယ်ကလုံခြုံရေးတပ်ဖွဲ့တွေရဲ့လှုပ်ရှားမှုတွေအပါအဝင်အစိုးရရဲ့ရှုတ်ဝက်တင်းချက်လက်တွေကိုဥရိနဲ့ဆန့်ကျင်ပြီးတော့ရယူခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ရေးယူခဲ့တာဖြစ်ပါတယ်ဒါပေမဲ့လည်းတင်းတော့တွေဟာစုံစမ်းနဲ့လုံနေတဲ့ချိန်မှာအမှုစင်ဖမ်းခံခဲ့ကြရတာဖြစ်ကြောင်းတရားခွင်မှာအမှုတဲတွေဘက်ကခြေပတ်ထားပါတယ်တင်းတောက်တွေကိုအမှုစင်ဖမ်းဆီးဆွဆွဲခြင်းနဲ့ပတ်သက်ပြီးတော့တရားခွင်မှာထွက်ဆိုခဲ့တဲ့ဒူရဲမူဟောင်းမိုးရံနိုင်ကိုတော့ရဲစီကံဖောက်ပြက်မှုနဲ့ထောင်ဒဏ်တစ်နှစ်ချထားရကနေပြီးတော့မနေ့တုန်းကပြန်ပြီးတော့လွတ်လာပါတယ်ရန်ကုန်မြို့အင်းစိန်ချင်းထောင်ကပြန်လွတ်မြောက်လာတဲ့ရဲအရာရှိဟောင်းကတော့သူ့အနေနဲ့ရဲစီကံဖောက်ပြက်တဲ့လို့ရမျိုးကျွလွန်နေတာမရှိဘူးလို့ယုံကြည်ကြောင်းပြောပါတယ်တင်းတောက်နှစ်ဦးဖမ်းဆီးအယူခံရတဲ့အတွက်ကုလသမဂ္ဂပါဝင်နိုင်ငံတကာတိုင်းဝန်ကဝေဖန်မှုတွေလည်းအကြီးကျယ်ထွက်ပေါ်ခဲ့တယ်လို့တင်းတောက်တွေလွတ်မြောက်ရေးမြန်မာအစိုးရထိပ်တန်းတာဝန်ရှိသူတွေကြားဝင်ဆောင်ရွက်ပေးဖို့လည်းတိုက်တွန်းနေကြတာပါ
အာဖဂန်နိုင်ငံကဘာသာပြန်တွေအပါအဝင်စစ်တပ်နဲ့အလုပ်လုပ်နေတဲ့အခြားသူတွေဟာအမေရိကန်စစ်တပ်တွေထွက်ခွာသွားတဲ့အခါအမေရိကန်နိုင်ငံဝင်ခွင့်ဗီဇာရပါမလားဆိုပြီးစိုးရိမ်နေကြပါတယ်။ပြီးခဲ့တဲ့10နှစ်လောက်ကအီရန်နဲ့အာဖဂန်နိုင်ငံတွေမှာချင်းချောက်ခံနေရတဲ့အမေရိကန်အစိုးရတွေအတွက်အလုပ်လုပ်ပေးခဲ့တဲ့အလားတူပုံကိုယ်တွေကိုအမေရိကန်နိုင်ငံဝင်ခွင့်ဗီဇာခွင့်ပြုခဲ့ပါတယ်။ဒါပေမဲ့ဒီအပတ်မှာတော့တာလီဘန်အရာရှိတွေနဲ့အမေရိကန်စစ်တပ်တွေပြန်ရုပ်သိမ်းတဲ့ငြိမ်းချမ်းရေးစာချုပ်သဘောတူညီခဲ့ပါတယ်။ဒီဇင်ဘာလမှာတော့သမ္မတထရမ့်ကအာဖဂန်နစ္စတန်မှာရှိတဲ့အမေရိကန်စစ်တပ် 9,000 ကိုတပ်ပြန်ရုပ်သိမ်းဖို့အမိန့်ပေးခဲ့ပါတယ်။အမေရိကန်တပ်ဖွဲ့တွေအာဖဂန်နစ္စတန်ကထွက်ခွာသွားမယ်ဆိုရင်အာဖဂန်နစ္စတန်မှာငြိမ်းချမ်းဖို့မရှိဘူးဆိုတာတရားရဂိုင်းတော့ကျွန်တော်သိတာနေပါတယ်။ပထမပြစ်မှတ်ကတော့ဒီဘာသာပြန်တွေအားလုံးပဲဖြစ်ပါတယ်လို့ နိုင်ငံဝင်ခွင့်ဗီဇာရှိတဲ့အာဖဂန်နိုင်ငံသားဂျင်းနစ်ရှင်ပါရီကပြောပါတယ်
။အိန္ဒိယနိုင်ငံကတောင်သူလယ်သမားတွေအတွက်ဝင်ငွေရအောင်ထောက်ပံ့ကူညီသွားမယ်လို့လက်ရှိအနေနဲ့ဟိန္ဒူမျိုးသားရေးအစိုးရကကြေပြစ်လိုက်ပါတယ်။ဒီနေ့ထဲမှာအိန္ဒိယရွေးကောက်ပွဲတွေကျင်းပဖို့ရှိနေပြီးတော့ဆင်းရဲချို့တဲ့တောင်သူလယ်သမားတွေကိုလက်ရှိအစိုးရကအမေရိကန်ဒေါ်လာဘီလီယံတွေနဲ့ချီပြီးတော့ထောက်ပံ့သွားမှာလို့နေတော့ကပဲကြေညာခဲ့တာပါ။လဲမြေ၄ဧကအောက်ရှိတဲ့လေသမားတန်120အတွက်တစ်နှစ်ကိုအမေရိကန်ဒေါ်လာ85ဒေါ်လာနဲ့ညီမျှတဲ့အိန္ဒိယငွေကြေးချင်းငွေတွေကိုထုတ်ပေးသွားမှာလို့ယာယီဗနာယီဝင်ကြီးပူရှစ်ဂူရီယယ်ကလွှတ်တော်အတွင်းမှာနေတော့ကကြေညာခဲ့ပါတယ်ဒီလိုထုတ်ချိမဲ့ငွေပမာဏကအမေရိကန်ဒေါ်လာနဲ့ဆိုလို့ရှိရင်10ဘီလီယံကျော်ပါလိမ့်မယ်နှစ်စဉ်ဝင်ငွေဒေါ်လာ9000လောက်ရတဲ့သူတွေအနေနဲ့လဲဝင်ငွေကိုစောင်းဖို့မလိုဘူးလို့လည်းဆိုပါတယ်အခုလိုဆိုရရဲ့အကူအညီထောက်ပံ့မှုတွေကစင်ရသားတွေအကျွေးတင်မဲ့ရေးကိုကူညီပေးနိုင်မှာဖြစ်တယ်လို့လည်းဗန်နိုင်းဝင်းကြီးကဆိုပါတယ်ကောက်ပဲတိနံနေဈေးတွေထုတ်ကြသွားတာကြောင့်သူတို့ရဲ့ဝင်ငွေတွေထိခဲ့ပြီးတော့တန်းနဲ့ချီတဲ့လယ်သမားတွေအကျွေးတွေနစ်ကုန်တယ်လို့လယ်သမားတွေကအစိုးရကိုအပြစ်တင်နေတာပါဒီနေ့တွင်းချင်းပါမယ်အိန္ဒိယနိုင်ငံရဲ့ရွေးကောက်ပွဲတွေကအကျိတ်အနေရှင်ပြိုင်မဲ့သဘောတွေရှိတာပါအဲဒါကြောင့်လည်းရှိအစိုးရကလယ်သမားတွေကိုမဲဆွဲတဲ့သဘောနဲ့အခုလိုငွေကြေးထောက်ပံ့မှုတွေလုပ်နေတာလည်းဖြစ်ပါတယ်
Foreign New Guinea နိုင်ငံ Manus Jaw မှာ Australia အစိုးရရဲ့ထိမ့်သိမ်းခံရတဲ့ဒုက္ခတဲ့ Iran နိုင်ငံသား Khat လူမျိုး Bonchani ဟာ Australia ရဲ့လူသားနဲ့လူကုန်တိုက်ခါအတွက်အောင်မြင်မှုဆိုတဲ့စာပေစုကိုစုခူးသွားပါတယ်။သူရေးတဲ့တောင်များမှတပါမိတ်ဆွေမရှိဘူးဆိုတဲ့စာအုပ်ဟာ Manus Jaw ရဲ့ထောင်ထဲကနေရေးသားခဲ့ပြီးသူဟာ WhatsApp message ကနေတဆင့်ရေးလိုက်တာဖြစ်ပါတယ်။အဲ့ဒီစာအုပ်ကပနာမရွေးချယ်ခံစာအုပ်6အထဲမှာပါခဲ့တယ်လို့ကြာတာရင်းနေကစုပေးပွဲမှာပြောခဲ့ပါတယ
်ကိုကျော်အောင်လည်းမက်ဆွေင်ထွေတို့ကသတင်းလေးကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့မြန်မာနိုင်ငံမှာလူခွင့်ရေးကိုဖိနှိပ်တဲ့ဥပဒေတွေပြင်ဆင်ဖို့လိုတဲ့အကြောင်းထုတ်ပြန်တဲ့အစီအခံစာနဲ့ပတ်သက်တဲ့သတင်းကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံမှာလူခွင့်ရေးကိုဖိနှိပ်တဲ့ဥပဒေတွေပြင်ဆင်ဖို့လိုတယ်လို့ HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာမှာမြန်မာအစိုးရကိုတိုက်တွန်းလိုက်ပြီးတော့လူခွင့်ရေးချိုးဖောက်မှုနဲ့နိုင်ငံခြားယင်းနှိမ့်မြုပ်နှံမှုတွေနိုင်ငံတကာဖွံ့ဖြိုးရေးကူညီတွေဟာဆက်ဆက်နေတယ်လို့ HRW ကပြောဆိုတဲ့ပုံမှာမြန်မာအရေးလေးလာသုံးသပ်သူတွေကြားမှာကွဲပြားတဲ့အမြင်တွေရှိနေပါတယ်အပြည့်အစုံကိုတော့ကိုညံဝဲအောင်ကပြောပြပေးပါလိမ့်မယ
်အရသားတွေရွေးချယ်တင်မြှောက်ထားတဲ့ NLD အစိုးရလက်ထက်မှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တင်ပင်ဖွဲ့စည်းခွင့်နဲ့စာနယ်ဇင်းလွတ်လပ်ခွင့်တွေအပေါ်ကန့်သတ်ချုပ်ချယ်တဲ့ဥပဒေတွေကိုအသုံးပြုပြီးဖမ်းဆီးထောင်ချနေတာတွေကိုရပ်ပစ်ဖို့နဲ့အဲ့ဒီဥပဒေတွေကိုဖြည့်ဆွတ်ပြင်ဆင်ဖို့လိုကြောင်းဖေဖော်ဝါရီ1ရက်နေ့မှာထုတ်ပြန်လိုက်တဲ့ HRW အဖွဲ့ရဲ့အစီရင်ခံစာမှာတိုက်တွန်းထားတာပါဖြည့်ဆည်းခံလိုက်ရတဲ့မျှော်လင့်ချက်များဆိုတဲ့ HRW ရဲ့အစီရင်ခံစာထဲမှာတော့လွန်ခဲ့တဲ့နှစ်နှစ်ကိုပြန်ကြည့်ရင်ငြင်းချမ်းစွာဆန္ဒထုတ်ဖော်စုဝေးသူတွေကိုရာဇဝတ်ကြောင်းဆိုင်ရာပုံမှတ်တွေနဲ့ဖမ်းဆီးအရေးယူနေတာတွေရှိနေသေးပဲလို့ထောက်ပြထားပါတယ် HRW ရဲ့အစီရင်ခံစာဟာလက်တွေ့အခြေအနေတွေနဲ့ကန့်ညီတယ်လို့သုံးသပ်သူကနိုင်ငံရေးအကျဉ်းသားများကူညီဆောင်ရွက်ရေးအဖွဲ့ AAPPB ရဲ့တွဲဖက်အတွင်းမူဥပိုလ်ကြီးဖြစ်ပါတယ
်မြန်မာနိုင်ငံမှာဒီလူလက်ဆော်ပြောဆိုလို့အဲ့လိုပဲငြင်းငြင်းသာစုဝေးတဲ့အတွက်တည်းဖမ်းဆီးတင်းတင်းကြပ်နေရတဲ့ကိစ္စတွေကရှိပါတယ်ဒီကိစ္စတွေကတော့ဒီလွတ်တော်အနေနဲ့ဥပဒေကိုပြင်ဖို့လိုတယ်ဒီလိုမျိုးလူလက်ဆော်ပြောဆိုတာလူလက်ဆော်စီယုံတာစုဝေးတာကရာဇဝတ်မှုမဟုတ်ဘူးအခုကမြန်မာနိုင်ငံမှာဥပဒေတွေနဲ့တက်ချွတ်လှုပ်ရှားနေတဲ့သူတွေကိုအတန်တိတ်တော့အောင်လုပ်နေတဲ့အရာလိုမျိုးဖြစ်နေတယ်ဆိုတော့ဒီလိုမျိုးအချက်တန်းအချက်ပို့လို့လည်းမဟုတ်ဘူးဆိုလို့ရှိရင်တော့နိုင်ငံတကာမျက်နှာစာမှာလူခွင့်ရေးချိုးဖောက်တဲ့နိုင်ငံအချင်းနဲ့ဆက်ပြီးရှိနေအောင်ပါပဲ
လူလတ်စွာထုတ်ပေါ်ပြောဆိုခွင့်လှုပ်ရှားသူတွေကိုပုံမှန်18-19ငိမ့်စုစီဥပဒေနဲ့60ကြောက်ကကြီးဆက်သွယ်ရေးပုံမှန်တွေ905ခါခွေအကြီးညိုပြည့်စုံမှုပုံမှန်လိုဟာမျိုးတွေစက္ကန့်တင်းနှစ်မတရားသင်းဆက်သွယ်မှုပုံမှတ်တွေလေသမားတွေဆိုရင်ပုံမှတ်443-429နဲ့အေးအေးယူခံနေရပြီးစားတဲ့ပုံမှတ်တွေကိုပြင်ဆင်ဖို့လိုတယ်လို့လူအခွင့်ရေးအဖွဲ့တွေကထောက်ပြနေကြပါတယ်2008ဖွဲ့စည်းပုံအရ NND အစိုးရဟာနိုင်ငံအာဏာကိုအပြည့်အဝအသုံးချပိုင်ခွင့်မရှိတာကြောင့်အစိုးရအပေါ်မှာသာအပြစ်ပုံချလို့မရဘူးလို့အမေရိကန်ပြည်ထောင်စုမှနေထိုင်တဲ့မြန်မာရေးသုံးသပ်သူဒေါက်တာတင့်ဆွေကမြင်ပါတယ်
ကျွန်တော်တို့ဒီမိုကရေစီတစ်ပိုင်းဆိုတာတက်လာတော့လေပဲလူခွင့်ကိုထောက်ပြတာကိုတော့ကျွန်တော်တို့ကတော့ကြိုးစားပါမှာသို့တော်လည်းအဲ့ဒီထောက်ပြချက်တွေနဲ့ပတ်သက်ရင်တော့ဟိုမေကွန်ထုတ်ချက်တွေကျွန်တော်တို့ရှိတာအမှန်ပါပဲဒီနေ့မြန်မာနိုင်ငံမှာဖွဲ့စည်းပုံအခြေခံဥပဒေအရဆိုရင်ဒီပြည်ထောင်ဝန်ကြီးဌာနအောက်မှာရှိတဲ့ကိစ္စတွေတော်တော်များများအဲ့ဒီဆိုတာကသူလုံးခင်လို့လုံးနိုင်တာမရှိပါဘူး Not to Kuga, and then you got Sua Pilaro, Sua Diana Diva, Loa, and Shiroga, who Dodiari, Topia, that he called Shimet at the chip. Not to check a Nanganaga look when you play City Garo, Truye, but I yet Tama to Kuda Chijarao. I don't mean I'm through a Manirelu, or you know, other thing may you give you.
Nanganayan in Yuna Moody. နိုင်ငံတကာကပေးတဲ့ဖွံ့ဖြိုးရေးအစီအစဉ်တွေဟာလူအခွင့်အရေးနဲ့တည်ကြားစီခွဲထားလို့မရဘူးလို့အေရှားဝီအက်ဒဘလူးကထောက်ပြပါတယ်။ရခိုင်မြောက်ပိုင်းအရေးမှာတိုင်းနယ်ကြီးတဲ့ရိုဟင်ဂျာတွေထွက်ပြေးသွားအောင်မြန်မာစစ်တပ်ကရည်ရွယ်ချက်နဲ့လှုပ်ဆောင်ခဲ့တယ်ဆိုပြီးကြီးမားတဲ့လူအခွင့်အရေးချိုးဖောက်မှုအဖြစ်နိုင်ငံတကာကမြင်နေကြတာပါ။ဒါကြောင့်လည်းမြန်မာနိုင်ငံကိုယင်းနှိမ့်
လူခွင့်ရေးမှာတန်းတူညီမျှမှုဆိုတာတွေကတော့ပါပါတယ်။မြန်မာနိုင်ငံမှာတန်းတူညီမျှမှုမရှိသူဖြစ်နေတဲ့ပြည်တွင်းစစ်ပဒနာတွေရှိတယ်။အဲ့ပြည်တွင်းစစ်စစ်ကြောင့်လည်းလူခွင့်ချိုးဖောက်မှုတွေအများကြီးဖြစ်ပေါ်နေတာတွေရှိပါတယ်။ဒါတွေကကျွန်တော်တို့ဒီလူခွင့်ရေးကင်းမဲ့နေတဲ့ဆိုတာကိုပြသနေတာဖြစ်ပါတယ်။ဒါတွေကိုတိုးတက်အောင်လုပ်ဖို့တိုးတယ်။အဲ့ဒါတွေကိုတိုးတက်အောင်လုပ်မယ်ဆိုလို့ရှိရင်အဲ့တော့မှပဲဒီနိုင်ငံခြားချင်းမြုပ်နယ်မှုတွေကပိုပြီးရောက်လာပါပါ။အခုရှိနေတဲ့တရုတ်ရဲ့ချင်းနီမြုပ်နယ်မှုတို့တခြားအာရှရဲ့ချင်းနီမြုပ်နယ်မှုတို့ကသူတို့ကိုယ်တိုင်ကဒီဒုက္ခရှင်ကိုလေးစားလိုက်လာတဲ့နိုင်ငံတွေမဟုတ်တဲ့အတွက်သူတို့ကအကျိုးမျိုးတစ်ခုတည်းကိုပဲအဓိကထားတယ်။လူကိုလူလိုဆက်ဆံတဲ့အနေအထားမျိုးတွေကြော်ပါနေတယ်လို့ရှိပါတယ်။နောက်သူတို့တွေဒီမှာနော်ဒီလိုတာဝန်ယူမှုတာဝန်ခံမှုကိစ္စတွေမှာလည်းနည်းနည်းလေးကြော်ပါနေတာတွေ့ရပါတယ
်။ဒါပေမဲ့မြန်မာနိုင်ငံရဲ့ပြဿနာမှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေဝင်မလာသေးတာဟာလူအခွင့်အရေးချိုးဖောက်မှုတစ်ခုတည်းပေါ်မှာသာမူတည်နေတာမျိုးမဟုတ်ဘူးလို့ဒေါက်တာတင့်ဆွေကထောက်ပြပါတယ
်။ဒီပါရင်းနှီးမြှုပ်နှံမှုဆိုပါစို့ဒါကလည်းတိုင်းပြည်တွေကျွန်တော်တို့ရေးကြည့်ပါတယ်သို့သော်လူခွင့်ရေးတစ်ခုကြောင့်ပြည်ပရင်းနှီးမြှုပ်နှံမှုနည်းတာဟုတ်ကောင်းပါဟုတ်ပါလိမ့်မယ်တစ်စိတ်တစ်ပိုင်းတော့ကျွန်တော်ရှိလိမ့်မယ်လို့ဆက်ပါတယ်အဲကျွန်တော်တို့နိုင်ငံလိုပဲဒီရှိတဲ့အောင်ချနိုင်ငံတွေကြီးလိုက်ရင်လူခွင့်ရေးဆန်နဲ့ပတ်သက်ရင်မပြည့်ဝတဲ့နိုင်ငံတွေရေးကြည့်တယ်လို့ပြောရမှာပါတိုးတက်ဖို့မျိုးစုံလို့ပြောမယ်စင်ကာပူနိုင်ငံမှာလည်းဒီမိုကရေစီပြောပြောလူခွင့်ရေးပြောပြောအပြည့်ဝရှိတာမဟုတ်ပါဘူးအဲ့တော့အဲ့ဒီနိုင်ငံတွေကြားထဲမှာမြန်မာနိုင်ငံကလည်းပါတော့ကစီဝါရေးပုံပြတုတ်တက်မှုနဲ့လူခွင့်ရေးကိစ္စနဲ့ဆက်ဆက်လျရတာကတော့တိတ်ပြီးတော့မရှိရောလာဘူးလို့ကျွန်တော်မြင်နေခဗျာ
နိုင်ငံသားကုမ္ပဏီကြီးတွေမြန်မာနိုင်ငံမှာချက်ချင်းလဲပတ်နိုင်မဲ့လူသားအရင်းမြစ်ရှားပါတာစီမံခန့်ခွဲမှုညံပြင်းနေသေးတာအစိုးရရုံးနေမှာကျိုးနီစနစ်တွေဆက်ရှိနေတာတွေကမြန်မာနိုင်ငံကိုရင်းနှီးမြှုပ်နှံသူတွေမလာရဲသေးအောင်ဟန်တားသလိုဖြစ်နေတယ်ဆိုတော့သုံးသပ်မှုတွေကလည်းရှိနေပါတယ်ခင်ဗျာ
။ကုညာဝင်းအောင်တက်ဆက်ပေးထားတာဖြစ်ပါတယ်။ခုတစ်ခါမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံ Caucasus Bazaar တိသားကဒုက္ခသည်စခန်းမှာအကြီးဆုံးလူညင်ကြီးစွန့်မိန်းလာဆက်ယုံတိစောက်ထားတဲ့အကြောင်းတင်ဆက်ပေးကြပါမယ်။ကမ္ဘာကြီးမားဆုံးဒုက္ခသည်စခန်းဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံ Caucasus Bazaar တိသားကဒုက္ခသည်စခန်းမှာကြီးမားဆုံးလူညင်ကြီးစွန့်မိန်းလာဆက်ယုံတစ်ခုတိစောက်နေတာပြီးစီးသွားပါပြီ။ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တတန်းလောက်စီကနေထွက်လာတဲ့နေစဉ်အညင်ကြီးစွန့်ပစ်မှုတွေကိုဖြေရှင်းမှုအတွက်ကလတ်သမကနဲ့ Oxfam လို့ခေါ်တဲ့နိုင်ငံတကာပရာဟိတအဖွဲ့တို့ပူးပေါင်းပြီးလှုပ်ဆောင်နေတာဖြစ်ပါတယ်။ဒီကြောင့်ပြည်စုံကတော့ကုကြောင်လင်ငန်းဆက်ပြီးတော့ပြောပြပေးပါလိမ့်မယ်
။ကုထုပါလောင်ဒုက္ခသည်စခန်းဟာကမ္ဘာအကြီးဆုံးဒုက္ခသည်စခန်းဖြစ်ပြီးအဲ့ဒီမှာမြန်မာပြည်ကထွက်ပြေးခိုလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေနေထိုင်ပါတယ်။ဒီစခန်းမှာဒုက္ခသည်6သိန်း3000ကျော်ရှိပါတယ်။ကုထုပါလောင်ဒုက္ခသည်စခန်းက Caucasus Bazaar ဒေသမှာရှိတာပါ။ Caucasus Bazaar ဒေသမှာကရိုဟင်ဂျာဒုက္ခသည်ပေါင်းတသန်းလောက်ရှိနေတာပါ။ပြီးခဲ့တဲ့ပတ်ထဲမှာပဲတိဆောက်ပြီးစီးသွားခဲ့တဲ့မင်းလာဆက်ယုံကယူနီစီယာကလတ်သမကဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံရဲ့ငွေကြေးထောက်ပံ့နဲ့လှုပ်ဆောင်ခဲ့တာဖြစ်ပြီး Oxfam လို့ခေါ်တဲ့နိုင်ငံတကာပရဟိတအဖွဲ့နဲ့ပူးပေါင်းလှုပ်ဆောင်ခဲ့တာလို့ယူနီစီယာအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူအန်ဒရီမဟက်ဂျစ်ကဖေဖော်ဝါရီလ1ရက်မနေ့ကကျင်းပတဲ့ကလတ်သမကသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ
် The facility funded by UNHCR can process waste of 150,000 people. It's about 40 cubic meters of waste every day.
UNHCR အထောက်ပံ့နဲ့တည်ဆောက်ခဲ့တဲ့ဒီမိလာဆက်ယုံကနေလူသသိန်းခွဲလောက်စီကထွက်လာတဲ့အညစ်အကြေးကုဗမီတာ40ကို၄စီချေဖြတ်ပေးနိုင်မှာပါဥပမာပေးရရင်ပြင်သစ်နိုင်ငံဒီဂျွန်မြို့ကလူဦးရေအမေရိကန်ပြောင်းစုဆာဗာနာမြို့ဒါမှမဟုတ်ဆွစ်ဇာလန်နိုင်ငံဘန်မြို့တွေမှာရှိတဲ့လူဦးရေတွေနဲ့ညီမျှတဲ့ပမာဏပ
ါဒုက္ခသည်စခန်းမှာရေစိုးရေညစ်တွေကိုရှင်းလင်းတဲ့စနစ်နဲ့တန့်ရှင်းမှုတွေရှိနိုင်မှုကတော်တော်ခက်ခဲတာပါအဲ့ဒါကြောင့်လဲမတန့်ရှင်းမှုကဖြစ်ပွားတဲ့ကုသရောဂါတွေရဲ့ဒဏ်ကိုဒုက္ခသည်တွေခံနေကြရပြီးဒီပြဿနာကိုတစ်ဖက်တစ်လမ်းကဖြေရှင်းတဲ့အနေနဲ့အခုလိုမိန်လာဆက်ုံတွေကို အရေးပေါ်တည်ဆောက်ရတာလို့အန်ဒရီမဟက်ချစ်ကဆိုပါတယ
် This will significantly reduce the health risks for refugees and host communities alike and the likelihood of outbreak of diseases
ဒီမိလာဆက်ယုံရှိလာတာကဒုက္ခသည်တွေရဲ့ကျန်းမာရေးစိုးရိမ်မှုတွေကိုတိတိတတ်တာရောပါစေမှာပါဒုက္ခသည်စခန်းမှာကူးစက်ရောဂါပြန့်ပွားမှုတွေကစိုးရိမ်နေရတာဖြစ်ပြီးတော့ပြီးခဲ့တဲ့2018ခုနှစ်တုန်းမှာဆိုရင်ကုတုပလောင်ဒုက္ခသည်စခန်းမှာဝဲရောဂါဖြစ်ပွားမှု2000ကျော်ရှိခဲ့ပြီးအသက်ရှူလမ်းကြောင်းဆိုင်ရာရောဂါဝဲလိုအရေးပြားယောဂါတွေလည်းတော်တော်များများဖြစ်ပွားခဲ့တာပ
ါဘင်္ဂလားဒေ့ရှ်အနာပိုင်တွေကလည်းဒီမိန်လာဆက်ယုံအတွက်နေရာစီစဉ်ပေးခဲ့ပြီးဘင်္ဂလားဒေ့ရှ်အစိုးရရဲ့ဒုက္ခသည်ကူညီရေးနဲ့ပြန်လည်နေရာချထားရေးရုံးကလည်းဒီစီစဉ်မှာဝိုင်းပြီးတော့ကူညီခဲ့ပါတယ်ဒီမိန်လာဆက်ယုံတည်ဆောက်မှုကအချိန်9လကြာခဲ့ပြီးဒီလုပ်ငန်းလေပတ်နိုင်ရေးအတွက်အမေရိကန်ဒေါ်လာ4သိန်းလောက်ကုန်ကြပါတယ်ဒီမိန်လာဆက်ယုံနမူနာကို Cox Sack ဘဇာဒေသမှာရှိတဲ့တခြားဒုက္ခသည်စခန်းတွေမှာလည်းအခု2019ခုနှစ်အတွင်းတက်ဆင်တိဆောက်သွားဖို့ UNHCR ကစဉ်းစားနေပါတယ်ဒုက္ခသည်တွေစီကနေထွက်လာတဲ့အညစ်အကြေးတွေကိုစွန့်အင်အဖြစ်ပြန်အသုံးချနိုင်အောင်လဲ UNHCR ဖွဲ့ကစီစဉ်နေပါတယ်အညစ်အကြေးတွေကိုခြေဖြတ်တန့်စင်တဲ့လုပ်ငန်းငယ်ပေါင်း300လောက်ကိုလည်းဒုက္ခသည်စခန်းတွေအတွင်းမှာတိဆောက်ထားပါတယ်ဒီညစ်ကြေးတွေကနေပြီးတော့ဇီဝတန်ငွေအဖြစ်အသွင်ပြောင်းထုတ်လုပ်မှာဖြစ်ပြီးဒီဇီဝတန်ငွေတွေကိုဒုက္ခသည်တွေချက်ပြုတ်ရမှာပြန်ပြီးတော့အသုံးချနိုင်အောင်လဲဖြန့်ဝေသွားမှာဖြစ်ပါတယ်
ခုကြောင့်လည်းတိဆက်ပြတာကိုနားဆင်ကြကြတာဖြစ်ပါတယ်။သောတာရှင်တွေအတွက်ဒီနေ့စနေမနက်ပိုင်းသတင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒီခါမှာတော့စနေနေ့ညဒိုင်းလေးလိုင်းစီစဉ်မှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်အောင်ပ
ါ။သောတာရှင်များရှင်၊ကချင်ပြည်နယ်မြစ်ဆုံဒေသမှာတည်ဆောက်မဲ့ရေအားလျက်စစ်စီမံကိန်းကိုအရွယ်အစားလျှော့ချတာဒါမှမဟုတ်နေရာပြောင်းတာဒါမှမဟုတ်ရင်လည်းတရုတ်နိုင်ငံကိုတခြားစီမံကိန်းတစ်ခုအစားပြန်ပေးတာအပါအဝင်ဖြစ်နိုင်ခြေရှိတဲ့နည်းလမ်းတွေကိုစဉ်းစားနေတဲ့အကြောင်းမြမဆူရထိတန်းတာဝန်ရှိသူတို့ကပြောဆိုလိုက်ပါတယ်။ပဝင်းချင်းနဲ့ဒေသခံလူမှုဘဝထိခိုက်မှာစိုးရိမ်မှုတွေကြောင့်ကန့်ကွက်မှုတွေကြုံနေရတဲ့မြေဆုံစီမံကိန်းကြောင့်အစိုးရအပေါ်နိုင်ငံရေးထောက်ခံမှုနောက်တရုတ်နိုင်ငံနဲ့တန်တမန်ဆက်ဆံရေးစာရာတွေမှာထိခိုက်စရာတွေရှိနိုင်တယ်လို့ယူဆသူတွေလည်းရှိနေပါတယ်။မြေဆုံစီမံကိန်းကြောင့်ကြုံလာနိုင်ခြေရှိတဲ့နိုင်ငံရေးတန်တမာရေးအကျိုးဆက်တွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်စစ်စစ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-392-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ကဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရရှင
်။သတ္တရှင်တွေအနေနဲ့ဒီနေ့ည9:00စီစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။ဓာတ်ရိုက်လေးလိုက်စီစဉ်တွေကိုတော့အပတ်စဉ်စနေနေ့အင်္ဂါညတိုင်းမှာဆွေးနွေးပေးနေကြဖြစ်ပါတယ်။VOA ကနေခုလိုထုတ်လွှင့်နေတဲ့ Radio Season တွေအပါအဝင်ရုပ်မြင်သံကြားစီစဉ်တွေကို VOA ရဲ့ Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်နက်တိုက်ရိုက်ဖမ်းယူနိုင်နိုင်ပါရဲ့ရှင်။အခုတစ်ခါမှာတော့မြန်မာနိုင်ငံသား100ကျော်ထိုင်းနယ်စပ်မှာဖမ်းဆီးခံရတဲ့တဲ့ရင်ကိုတင်ဆက်ပေးကြပါမယ်။ထိုင်းနိုင်ငံဘန်ကောက်ပါဝင်ထိုင်းနိုင်ငံရဲ့အတွင်းပိုင်းကိုတရားမဝင်လမ်းကနေပြီးတော့သွားကြမယ်။မြန်မာနိုင်ငံသား100ကျော်ကိုထိုင်းနယ်သားစောင့်တက်အပါအဝင်ထိုင်းလူဝင်မှုကြီးကြပ်ရေးအာဏာပိုင်တွေကထိုင်းစစ်တပ်တွေကထိုင်းမြန်မာနယ်စပ် Dutch KI JT ကိုကျေးရွာအနီးကအစ်တော်တွင်မှာဖေဗရူလာမနက်9နာရီချိန်မှာပိတ်ဆို့ဖမ်းဆီးခဲ့ပါတယ်။ထိုင်းချီဆိုင် VOA မြန်မာပိုင်းသတင်းတောက်အမေအမကသတင်းပေးပို့ထားပါတယ်ရှင်
။မကြသေးခင်ရပိုင်းအတွင်းကပဲလူကုန်ကူးသူတွေအပါအဝင်လူကုန်ကူးခံရတဲ့မြန်မာနိုင်ငံသား90ကျော်ကိုတက်ခရိုင်မဲဆောက်မြို့ဟိုဖိုင်ကျေးရွာနီးမှာဖမ်းဆီးခဲ့ပြီးတဲ့နောက်ဖေဖော်ဝါရီလ၁ရက်နေ့မနေ့9နာရီအချိန်မှာတက်ခရိုင်ဂျီရီကော့စ်ကျေးရွာနီးကတစ်တော်အတွင်းမှာဘန်ကောက်နဲ့တခြားနေရာတွေကိုသွားဖို့စောင့်နေကြတဲ့မြန်မာနိုင်ငံသား100ကျော်ကိုဖမ်းမိခဲ့ကြောင်းထိုင်းအနာပိုင်းကပြောဆိုခဲ့ပါတယ်။တက်ခရိုင်လူဝင်မှုကြီးကြပ်ရေးဘူရိုရဲ့အစ်မြင့်အရာရှိမန်ရတနပရာထစ်ကတော့စစ်စီရေးအတွင်းပူပေါင်းပါဝင်တဲ့ဝန်ထမ်းတွေအားလုံးကိုကျေးဇူးတင်တဲ့အကြောင်းနဲ့နေဆက်မှာတရားမဝင်နိုင်ငံသားတွေများလာတဲ့အတွက်လူကုန်ကူးမှုနဲ့ငွေရစေဝါတွေကိုထိန်းချုပ်ဖို့အတွက်ကျွန်တော်တို့လုပ်ရပါမယ်ဆိုပြီးပြောသွားခဲ့ပါတယ်။ဖေဖော်ဝါရီလ1ရက်နေ့မနက်9နာရီကစတင်ခဲ့တဲ့တရားမဝင်နိုင်ငံသားများရှင်းလင်းတဲ့စစ်စီရေးအတွင်းမှာတက္ကရာလူဝင်မှုကြီးကြပ်ရေးဘူရိုရဲ့အစ်မြင့်အရာရှိမန်ရတနပရာထစ်ဦးဆောင်ပြီးနေကြားဆောင်ရဲတပ်ဖွဲ့အမှတ်346နဲ့တူတစ်တက်အင်အား150နဲ့တက်ခရိုင်အတွင်းကနေရာ3ခုကိုဝင်ရောက်ဖမ်းဆီးစစ်ဆေးခဲ့တာပါ ဂျီရီကိုကျေးရွာနဲ့အနီးဆုံးကတောင်ပေါ်တိုင်းရင်းသားတွေနေထိုင်နေတဲ့နေရာတွေကိုလည်းပိတ်ဆို့ဖမ်းဆီးခဲ့ကြပါတယ်။ကျေးရွာအနီးတက်တော်အတွင်းမှာမြန်မာနိုင်ငံသားတွေဟာယာယီတဲထိုးနေထိုင်နေကြတာကိုထိုင်းကျေးရွာသားတွေကသတင်းပေးခဲ့ကြတယ်လို့ဆိုပါတယ်။မနေ့9နာရီရဲတွေဝိုင်းဖမ်းဆီးတဲ့အချိန်မှာတော့တချို့မြန်မာနိုင်ငံသားတွေဟာတောထဲကိုထွက်ပြေးသွားခဲ့ကြတယ်လို့ဆိုပါတယ်။ဖမ်းမိခဲ့တဲ့မြန်မာနိုင်ငံသားတွေထံမှတပ်တွေကအထောက်အထားလက်မှတ်တစုံတရာပြန့်နှံ့ခြင်းမရှိကြသလိုမြန်မာနိုင်ငံဒေသမျိုးစုံကနေလာကြပြီးလူပွဲစားတွေကတောလန်းတွေကိုတုံးပြီးထိုင်းနိုင်ငံအတွင်းပိုင်းကိုပို့ဆောင်ပေးမှဖြစ်တာကြောင့်သောဆိုင်နေကြသူများဖြစ်တယ်လို့ဆိုပါတယ်။တရားမဝင်ခိုးဝင်နေထိုင်မှုနဲ့ဖမ်းဆီးခဲ့ပေမဲ့ချင်းရင်လာတဲ့ယာစီဥရုအတွင်းမှာဖမ်းဆီးခံရတဲ့မြန်မာနိုင်ငံသားတွေအတွက်အနွေးရအပါဝင်တခြားလူအချက်တွေကိုတော့ထိုင်းစစ်တပ်ကလူမှုရေးရထောက်ပံ့ကူညီပေးသွားမယ်လို့လည်းဆိုပါတယ်။ဒါဟာတက္ကရာအတွင်းမှာ2019ခုနှစ်အတွင်းမှာဒုတိယအကြိမ်အရေးအတွက်အများဆုံးဖမ်းဆီးခဲ့တာဖြစ်ပါတယ်ရှင်။
မင်းမသတင်းပေးပို့ထားတာဖြစ်ပါတယ်မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုတင်ဆက်ပြီးမှာတော့အမေရိကန်နိုင်ငံရေးဆိုင်ရာသတင်းဆောင်းပါးကိုတင်ဆက်ပေးကြပါတယ်အမေရိကန်စစ်ဌာနချုပ်ပန်တဂေါ်မှာဒီလအတွင်းယာယီကာကွယ်ရေးဝင်ကြီးပက်ထရစ်ရှန်နဟန်ကိုယာယီတိုးမြင့်ပေးခဲ့တာဖြစ်ပြီးတော့သူကဘယ်လိုလူမျိုးလဲစစ်ဦးစီးချုပ်ဖြစ်တဲ့အမေရိကန်သမ္မတထရမ့်နဲ့ဘယ်လိုဆက်ဆံရေးရှိတယ်လဲဆိုတာကိုလူများစိတ်ဝင်စားတဲ့အကြောင်းအရာဖြစ်လာပါတယ် VOE ပန်တဂေါ်သတင်းထောက်ကာလာဘက်သတင်းပေးပို့ထားတာကိုကိုင်းင်းချန်ကပြပြပေးပါလိမ့်မယ်ရှင်
ယာယီကာကွယ်ရေးဝန်ကြီးပက်ထရစ်ရှန်နဟန်ဟာအမေရိကန်ဒုတိယကာကွယ်ရေးဝန်ကြီးဖြစ်ဝန်ကြီးဂျေမက်တစ်လက်ထက်တုန်းကတာဝန်ထမ်းဆောင်ခဲ့တာပါဝန်ကြီးမက်တစ်ဟာအရက်သားဝန်ကြီးဖြစ်မလာခင်အမေရိကန်စစ်တပ်မှာအနှစ်40တာဝန်ထမ်းဆောင်ခဲ့တာပါရှန်နဟန်ကတော့ပုပ်ပလီကကုမ္ပဏီဖြစ်တဲ့ Boeing လိင်ထုတ်တဲ့ကုမ္ပဏီမှာအနှစ်30လောက်အလုပ်လုပ်ခဲ့သူပါဒါကြောင့် Bishop Garrison လို့စစ်ဘက်ရေးရာကျွမ်းကျင်သူတချို့ကစိုးရိမ်ပါတယ်
You mentioned no military experience.
စေအတွေ့အကြုံမရှိသလိုအစိုးရဝန်ထမ်းအတွေ့အကြုံနည်းနည်းပဲရှိပါတယ်။သူ့အလုပ်တစ်လျှောက်လုံးပုဂ္ဂလိကအပိုင်းမှာလုပ်လုပ်ခဲ့တာပါ။အခုလောက်တာဝန်ကသူ့အတွက်သင့်လျော်ပါမလားဆိုတာကျွန်တော်မသိကြပါဘူး
။ဒါပေမဲ့လည်းဝင်ကြီးမက်တစ်လက်အောက်မှာဒူးဝင်ကြီးအဖြစ်လောက်ကင်ခဲ့တာဟာအဖိုးမဖြတ်နိုင်ပါဘူးလို့တချို့ကထောက်ပြပါတယ်။လက်ထောက်ကာကွယ်ရေးဝင်ကြီးဟောင်းတော့ရိုဇန်ဘလန်က
He has certainly been exposed.
ဒီနေ့ကွဲကြော်ကြော်လောက်အတွင်းမူဝါဒကိစ္စတွေတွေ့ကြုံခဲ့ပြီးပါပြီ။ဒါကြောင့်ဘာမှမသိပဲဝင်ကြီးဖြစ်လာမှာမဟုတ်ပါဘူး။နောက်ပြီးတော့တခါမှဝင်ကြီးဌာနထဲမှာအလုပ်မလုပ်ဘူးသလိုမျိုးဖြစ်နေမှာမဟုတ်ပါဘူ
းဝင်ကြီးမက်တစ်ရဲ့ပြီးခဲ့တဲ့နှစ်ကနှုတ်ထွက်စာထဲမှာအမေရိကန်သမ္မတထရမ့်အနေနဲ့အမြင့်ကျင်းတူတဲ့ကာကွယ်ဝင်ကြီးရွေးနိုင်တဲ့အခွင့်အရေးရှိတယ်လို့ရေးသားခဲ့ပါတယ်ဒါပေမဲ့လည်းနောက်တက်လာတဲ့ဝင်ကြီးရှန်နဟန်ကအဲ့ဒီလိုဖြစ်မဖြစ်မသေးကြပါဘူ
း What a little bit we know
ကျွန်တော်တို့သိတဲ့ Mr. Shanahan ရဲ့မြို့သားလုံခြုံရေးနဲ့နိုင်ငံခြားရေးမူဝါဒယုံကြည်မှုတွေဟာရောင်းပြဟထားတာတွေပါဝန်ကြီးဟောင်းမက်သစ်ရဲ့လွှမ်းမှုတနည်းနည်းပါပါတယ်။ဒါမျိုးပဲဆိုရင်တော့နောက်ဆုံးမှာကျွန်တော်တို့ရလာတာမှာကအတွေ့အကြုံနည်းသေးတဲ့ဝန်ကြီးဟောင်းမက်သစ်ပါပဲ
။ဒီလအတွင်းသမ္မတထရမ့်ပင်တဂွန်စစ်ဌာနချုပ်ကိုသွားပြီးတော့ဒုံးကြီးကာကွယ်ရေးမဟာဗျူဟာအသစ်ကိုချပြတဲ့အခါမှာတော့ယာယီဝန်ကြီးဟာသမ္မတဂျေနတ်အောင်ပြောခဲ့တယ်လို့ထင်ရပါတယ
်။ Mr. President, we are ready for this task.
ဒါကြီးကဗျာဒီတာဝန်အတွက်ကျွန်တော်တို့ဆင်သင့်ပါပဲ။လုံးဌာနကအလုပ်တွေပြီးအောင်လုပ်တဲ့သူတွေပါ။အ
ဲ့ဒီနေ့မှာပဲသမ္မတဟာဒီမိုကရက်တစ်အတိုက်အခံတွေကိုနိုင်ငံရေးရထိုးနှက်ချိန်မှာတော့အားပေးတန်တွေတိတ်ဆိတ်နေကြပါတယ
် The party has been hijacked
ဒီမိုကရက်ပါတီကသူ့ပါတီတွေကနေဆက်ကိုဖွင့်ထားခြင်းနဲ့သူတွေရဲ့အပိုင်စီးရခံနေရပါတယ်လေဝဲစိတ်ပြင်းထန်တဲ့သူတွေကပြင်းထန်စိတ်ရှိတဲ့ဒီမိုကရက်တွေဖြစ်လာတာ
ဒီလိုစကားမျိုးကိုအားပေးသူမရှိတာကဘာကြောင့်လဲဆိုတော့ပင်တဂွန်စစ်ဌာနချုပ်ဟာအမေရိကန်နိုင်ငံရေးမှာပါဝင်ပတ်သက်တာမျိုးထုံးစံအရာရှောင်ရှားတာပါ
And it's quite dangerous and I think it's going to be important for
တမျိုးကတိတ်အန္တရာယ်များပါတယ်ကာကွယ်ဝင်ကြီးအနေနဲ့စီယူနီဖောင်းတွေကိုရောအရသားတွေကိုပါနိုင်ငံရေးလက်နဲ့အဖြစ်အသုံးချမဲ့ကိစ္စကိုတတ်နိုင်သလောက်အရေးကြီးကိစ္စအနေနဲ့ကာကွယ်ရမှာဖြစ်ပါတယ
်2020သမ္မတရွေးကောက်ပွဲတွေဆလာတာနဲ့အတူဒီတာဝန်ကြီးဟာကာကွယ်ဝင်ကြီးရဲ့အဓိကတာဝန်တစ်ခုဖြစ်လာမှာပါခင်ဗျာ
ကုညင်းချန်တင်ဆက်ပေးထားတာဖြစ်ပါတယ်။ကျမတို့ VOA ကနေထုတ်လင်းနေတဲ့စီစဉ်တင်တဲ့ပတ်သက်ပြီးတော့သောတာရှင်နေနေနဲ့ဝေဖန်ကြံပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့ VOA ကိုတည်သချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။
ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာနိုင်ငံခင်မာတော်တာရှင်များရှင်2019ခုနှစ်ဖေဖော်ဝါရီလ2ရက်စနေနေ့မနက်ခင်းအတွက် VOA မြန်မာပိုင်းစီစဉ်ရေထုတ်လွှင့်ချက်တွေကိုတော်တာရှင်တွေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးတော့မနက်9နာရီထိလိုင်းဒိုမီတာ3240 48အပြင်လလမီတာ190တော့ကနေထုံးလွှင့်ပေးမဲ့အစီအစဉ်ထဲမှာဆိုရင်တော့စင်ကာပူနိုင်ငံမှာအင်ကူအဖြစ်အလုပ်လုပ်နေကြတဲ့အမျိုးသမီးငယ်တွေအရင်းနဲ့ပတ်သက်ပြီးတော
့ရဲကိုအကြောင်းကြားလိုက်တဲ့အခါမှာရဲကလာခေါ်သွားပြီးတော့သူ့ကိုကျွန်တော်တို့ကရဲကလေးမျိုးပဲပို့လိုက်လဲဆိုလို့ဒီတန်းလေးဟိုတွေ့ရှိရတဲ့အတွက်ကြောင့်သူကစင်ကာပူကမြောက်ဘက်ပိုင်းမှာရှိတဲ့ခိုတက်ဘွားချေယုံကိုအဲဒီကိုပို့လိုက်တယ်
။ကျောင်းရွှေအခြေချနေထိုင်သူများစီးပွားရေးဆိုင်ရာလူခွင့်ရေးအကျိုးတော်ဆောင်အဖွဲ့ကစီတနာဝန်နဲ့ကိုတမဝင်းကအခုလိုပြောသားတာကိုအမျိုးသမီးခဏမှပြည့်စုံနာစင်ကြဖို့ရှိပါတယ်။ဒါပြင်ကမ္ဘာသတင်းမီဒီယာတွေကမြန်မာအမေရိကန်သုံးအီရန်သင်ကန်းစာအမျိုးသမီးကဏ္ဍအပြင်သိပ္ပံနဲ့နည်းပညာကဏ္ဍကိုလည်းနားဆင်ကြမှာဖြစ်ပါတယ်။အခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားထားတဲ့မြန်မာနိုင်ငံဆိုင်ရာအဆောင်အမတချို့ကိုမက်ဆီရင်ထူနဲ့တူတင်ဆက်ပေးကြပါရရှင်။တရုတ်ရဲ့အကျွေးနွန်နယ်ရောက်နေတဲ့ဆင်းရဲအထူးကျန်မြန်မာနိုင်ငံဆိုရဲခေါင်းစဉ်နဲ့ဘာဒစ်လစ်နာကဇန်နဝါရီလ31ရက်နေ့မှာရေးသားထားတာကိုအရှေ့တိုင်းမှာဖတ်ရပါတယ်။တရုတ်နိုင်ငံပေါ်မှာတင်နေတဲ့အကျွေးတွေကိုစံစဘာနဲ့ပြန်ဆက်နိုင်မယ်လို့မြန်မာလွှတ်တော်ကမျှော်လင့်နေပေမဲ့လက်တွေ့မှာတော့တရုတ်အတွက်မြန်မာကကြီးမားတဲ့စီးပွားရေးလက်ရုံးမှုတွေပေးရဖို့များနေတယ်လို့យေသားထားတာဖြစ်ပါတယ်။တရုတ်နိုင်ငံပေါ်မှာတင်နေတဲ့မြန်မာနိုင်ငံရဲ့များပြားတဲ့အကျွေးတွေအပေါ်မြန်မာအမတ်တွေကစိုးရိမ်နေကြပါတယ်။မြန်မာနိုင်ငံရဲ့ထုတ်ချအာဏာကိုပါထိပါလာနိုင်တဲ့အရေးကရှောင်ရှားနိုင်ဖို့အတွက် Energy ဆိုရအနေနဲ့တရုတ်ရဲ့အကျွေးကိုအမြန်ဆက်ဖို့အမတ်တွေကတိုက်တွန်းနေကြတာပါ။မြန်မာနိုင်ငံမှာ2018ခုနှစ်အတွက်နိုင်ငံခြားအရန်ငွေကအမေရိကန်ဒေါ်လာ 6.35 ဘီလီယံသာရှိတာပါမြန်မာနိုင်ငံပြန်ဆက်ရမယ့်အကျွေးစုစုပေါင်းက10ဘီလီယံဒေါ်လာရှိတဲ့ထဲမှာ4ဘီလီယံကတရုတ်နိုင်ငံပေါ်မှာတင်နေတဲ့အကျွေးဖြစ်ပါတယ်တရုတ်ကိုပတ်စံတဲ့အကျွေးပြန်ဆက်မဲ့အစားစံစဘာနဲ့အကျွေးဆက်ဖို့လွှတ်တော်အမတ်တန်းဆိုးကအကြံပေးထားပေမဲ့လည်းဒီအကြံပေးချက်ကိုတရုတ်ဘက်ကလက်ခံမလားဆိုတာကတော့မသိရသေးဘူးလို့យေတာထားပါတယ်မြန်မာနိုင်ငံအတွက်တရုတ်ရဲ့ချင်းငွေအများစုကိုအတိုးနှုန်း 4.5 ရာခိုင်နှုန်းနဲ့ပြန်ဆက်ရမှာဖြစ်ပြီးတော့ဒါမြန်မာနိုင်ငံအကျွေးယူသမျှနိုင်ငံခြားအစိုးရတွေနဲ့ဗန်နာယီဆိုင်ရာဖွဲ့စည်းတွေအားလုံးနဲ့မှအတိုးနှုန်းအများဆုံးဖြစ်တယ်လို့လည်းយေတာထားပါတယ်။တရုတ်နိုင်ငံပေါ်တင်နေတဲ့မြန်မာနိုင်ငံရဲ့အကျွေးအများစုဟာစစ်အစိုးရလက်ထက်မှာအနောက်နိုင်ငံတွေကမြန်မာပေါ်ပိတ်ဆို့တန်ခတ်တာတွေကိုခံရခြင်း1988ခုနှစ်ကနေ2017ခုနှစ်အတွင်းမှာတရုတ်စီကအကျွေးတွေဆုသွားတာလည်းဖြစ်ပါတယ်။အဲ့ဒီချိန်တုန်းကစစ်ဆိုရအပေါ်လိုလိုလားလားငွေချေးပေးမဲ့ပြပဆိုရဆိုလို့တရုတ်ပဲရှိခဲ့တာပါ20ကျော်နိုင်ငံတကာအတိုင်းဝိုင်းကနေအပယ်ခံခဲ့ရတဲ့မြန်မာနိုင်ငံကတရုတ်ပေါ်ကျွေးတဲ့အများကြီးတင်ငယ်ပြီးတော့အခုတော့တရုတ်ရဲ့အကျွေးနွန်တွေကရုံထွက်ဖို့ခံနေပြီလို့လည်းយေတာထားပါတယ်အိန္ဒိယသမုဒ္ဒရာနဲ့ဆက်နေတဲ့ကြောက်ဖြူရေနဲ့စိတ်ကန်းကကုန်းတွင်းဒေသဖြစ်တဲ့တရုတ်တောင်ပိုင်းဒေသနဲ့ဆက်ဆက်ပေးနိုင်မဲ့မြန်နှုံးမြင့်ယထာလက်တိဆောက်ဖို့အပါအဝင်တရုတ်ရဲ့မြန်မာနိုင်ငံတွေစီမံကိန်းတွေနဲ့တရုတ်အပေါ်မြန်မာနိုင်ငံကတနည်းတစ်ဖုံအကျွေးပြန်ဆက်ရတဲ့သဘောဖြစ်လာမယ်လို့လည်းမြန်မာနဲ့အနောက်နိုင်ငံကအစည်းအဝေးပညာရှင်တွေကသုံးသပ်ကြပါတယ်။တရုတ်ထောက်ပံ့ပေးထားတဲ့ဒေါ်လာဘီလီယံ20တန်းကျောက်ဖြူစီမံကိန်းဟာမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါစေနိုင်တဲ့အကျွေးနွန်နဲ့ဆက်နှစ်နေစေနိုင်တဲ့စီမံကိန်းအဖြစ်စိုးရိမ်မှုကိုလွှတ်တော်မှာပြည်ကနေတုန်းကဆွေးနွေးခဲ့ကြပြီးတဲ့နောက်ပိုင်းမြန်မာဆွေးကပြန်ပြီးတော့သုံးသပ်နေပါတယ်။အခုချိန်မှာကြောက်ဖြူစီမံကိန်းနောက်ဆုံးမဲ့အလားလာရှိနေတယ်လို့យေတာထားပါတယ်။တရုတ်မြန်မာစီးပွားရေးဇင်းကျန် CMEC လို့ခေါ်တဲ့မြေထားလန့်စီမံကိန်းကိုတော့ပြန်ပြီးတော့ဆွေးနွေးနေကြပြီလို့ဆိုထားပါတယ်။တရုတ်ကိုပတ်စံတဲ့အကျွေးဆက်မဲ့အစားစံစဘာနဲ့အကျွေးဆက်မဲ့ဆိုတဲ့လွှတ်တော်အမတ်ရဲ့အတွေးကဆန်းသစ်တယ်ဆိုပေမဲ့လက်တွေ့မှာတော့အလုံးမဖြစ်တော့ပါဘူး။အကျွေးပြန်ဆက်နိုင်မဲ့နည်းလမ်းမရှိပဲနဲ့မြန်မာနိုင်ငံတရုတ်ရဲ့အကျွေးနွန်ထဲမှာဆက်နစ်နေမဲ့အန္တရာယ်များလာပါတယ်။မြန်မာနိုင်ငံဒီမကတီဗီနိုင်ငံနိုင်ငံအပါအဝင်တခြားနိုင်ငံတွေကိုလည်းတရုတ်ကအကြွေးပေးထားပြီးတော့ဒီနိုင်ငံတွေရဲ့အချုပ်အခြာအာဏာကိုထိပါစေတဲ့လိုက်ရောမှုတွေကိုတိုက်တွန်းတောင်းဆိုနေတာဖြစ်တဲ့အကြောင်းយေတာထားတာကိုဖတ်ရပါတယ်ရှင်
။မြန်မာနယ်စပ်ဈေးကွက်မှာယွမ်နဲ့အယွမ်ကိုအသုံးပြုခွင့်ပေးလိုက်တဲ့အတွက်မြန်မာနိုင်ငံဟာတရုတ်နဲ့ဂျပန်တို့ရှင်ပြာယာဒေတာဖြစ်လာနိုင်တဲ့ဆိုတဲ့ကောင်းစဉ်နဲ့ Finberg Birmingham ရေးတဲ့ South China Morning Post မှာဖတ်ရတာဖြစ်ပါတယ်။ အာရှဒေသတွင်နောက်ဆုံးပွင့်လင်းလာတဲ့ဈေးကွက်သစ်မြန်မာနိုင်ငံမှာကြီးစိုးခွင့်အရရှိဖို့လိုလားနေတဲ့တရုတ်နဲ့ဂျပန်တို့ရဲ့ငွေကြေးတွေကိုနေဆက်ဖြတ်အယောင်အဝယ်လုပ်ငန်းမှာအသုံးပြုဖို့မြန်မာကတရားဝင်အခွင့်ပေးလိုက်တာပါဒါဟာမြန်မာနိုင်ငံနဲ့နိုင်ငံခြားကုန်သွယ်ရေးမှာရခင်ခွင့်ပြုထားတဲ့ဥရောပသုံးယူရိုအမေရိကန်ဒေါ်လာနဲ့စင်ကာပူဒေါ်လာတို့လိုပဲယွမ်နဲ့အယန်ကိုခွင့်ပြုလာတာပဲဖြစ်ပါတယ်။စီးပွားရေးတန်ခတ်မှုတွေဗန်နာရေးစီမံခန့်ခွဲမှုမှားယွင်းတာတွေကြာမြင့်စွာဖြစ်ခဲ့ပြီးနောက်မြန်မာဗဟိုဘဏ်ဟာနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေအပြည့်အထန်လိုအပ်နေပါတယ်။မြန်မာရဲ့အကြီးဆုံးကုန်သွယ်ဘက်ဖြစ်တဲ့တရုတ်နိုင်ငံဟာပြီးခဲ့တဲ့နှစ်ကမြန်မာနဲ့ကုန်သွယ်တာအမေရိကန်ဒေါ်လာတန်ပေါင်း900အထိရှိခဲ့သလိုဂျပန်နိုင်ငံဟာလည်းမြန်မာနိုင်ငံနဲ့ကုန်သွယ်ရေးအရာရောယင်းနီးမြုံနံမှုမှာပါတဖြည်းဖြည်းအရှိန်မြင့်လာတဲ့နိုင်ငံလည်းဖြစ်ပါတယ်။ရိုဟင်ဂျာမူဆလင်တွေအပေါ်ဖိနှိပ်ဆက်ဆံခဲ့တဲ့အတွက်အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံကိုဒဏ်ခတ်ပိတ်ဆို့လိုက်တဲ့အတွက်မြန်မာနိုင်ငံရဲ့အနာဂတ်စီးပွားရေးကိုအရှိန်မြောက်အာရှဒေသဖြစ်တဲ့တရုတ်ဂျပန်နဲ့ကိုရီးယားတို့ကချုပ်ကန်လာလိမ့်မယ်လို့ယင်းဤမြုံနှံမှုကြွန့်ကျင်သူဒိန်းချမရွန်ကိုကိုကာဖော်ပြထားပါတယ်။အခုအခါတရုတ်နဲ့မြန်မာတို့ဟာအမေရိကန်ဒေါ်လာ 9.3 ဘီလီယံတန်ဖိုးရှိတဲ့ကြောက်ဖြူရေနက်စိတ်ကန်းတိဆောက်ဖို့စီစဉ်နေကြပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးကျွေးမိဝင်ပြီးမဲ့အရေးကိုမြန်မာဘက်ကစိုးရိမ်နေတယ်လို့ဆိုပါတယ်။တရုတ်အစိုးရဟာအမေရိကန်ဒေါ်လာ 3.6 ဘီလီယံတန်ဖိုးရှိတဲ့မြစ်ဆုံစီမံကိန်းပြန်ဆဖို့ဖိအားပေးနေပါတယ်။ဂျပန်ကလည်းမြန်မာပြည်ရဲ့ကြီးမားတဲ့စွမ်းရည်အရေးအမြစ်စားသုံးသူဈေးကွက်စရာရီတာမကပထဝီနိုင်ငံရေးအရာတရုတ်ဟာသူတို့ရဲ့ပြိုင်ဘက်ဖြစ်တဲ့ဆိုတာသဘောပေါက်ထားပါတယ်။ဒီလိုပြိုင်ဆိုင်နေကြတဲ့နိုင်ငံကြီးနှစ်ခုရဲ့ငွေကြေးကိုမြန်မာဗဟိုဘဏ်ကတရားဝင်အသုံးပြုခွင့်ပေးလိုက်ခြင်းဟာနှစ်ဖက်လုံးကိုကင်တွယ်ကစားလိုက်တာဖြစ်တယ်လို့ချမရွန်ကိုကိုကာပြီးသုံးသပ်လိုက်ပါတယ်။
ကမ္ဘာသတင်းမီဒီယာတွေမှာရေးသားထားတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတချို့ကိုမက်ဆူရင်ထင်းနဲ့တူတင်ဆက်ပေးကြတာကိုသောတာရှင်တွေနားဆင်ကြကြတာဖြစ်ပါတယ်။ခုတစ်ခါမှာတော့အမေရိကန်သုံး EDN သတင်းစာစင်ကိုတင်ဆက်ပေးကြပါတယ်။ဒရော့အတန်းကပြပြပေးပါလိမ့်မယ်ရှင
်။ဒီကိရိမနဲ့တင်ပြမယ် EDN အသုံးကတော့
Add fuel to the fire.
ဖြစ်ပါတယ်စာလုံးပေါင်းက ADD add ကထပ်ပေါင်းတာထပ်ထည့်တာ FUEL fuel ကလောင်စာ TO2 သို့ THE the FIRE fire ကမီးဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်အသေးပဲကတော့လောင်နေတဲ့မီးမှာထပ်ပြီးတော့လောင်စာထပ်ထည့်လိုက်တဲ့သဘောပမီးလောင်နေတာကိုရေနံစီဓာတ်စီစသဖြင့်လောင်စာထထည့်လိုက်ရင်ဘယ်လိုဖြစ်လာမလဲမီးတောက်ပိုပြီးကြီးလာမယ်မီးအားပိုကောင်းလာမယ်သဘောဖြစ်ပါတယ်ကျမတို့မြန်မာမှာလည်းစီနူယိုမှာအသုံးဖြစ်တဲ့မီးလောင်ရလေပင်းဆိုတဲ့အသုံးရှိတယ်လို့ပေါ့ရှင် idiom ဆိုတဲ့ device ဒီဘက်ကပြဿနာတက်နေတဲ့ခြားကပိုပြီးအခြေအနေဆိုးရအောင်ငကိုကဆိတ်ဆိုးနေတဲ့လူကိုဒေါသပုံပောက်ကွဲရအောင်ပြုလုပ်တာမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Groupy ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The mother was shouting at the crying child. It just added fuel to the fire as the child, instead of stopping, started throwing things around.
ငိုးနေတဲ့ကလေးကိုသူ့အမေကသွားပြီးဩတော့ငိုးကငိုးနေတဲ့ကြားကကလေးကပိုပြီးသဲလာတာပေါ့အငုံမရတဲ့ပြင်ပစ္စည်းတွေကိုစပြီးတော့ပြစ်ပေါက်တော့တာပဲဗျာလို့ဒေဗေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The mother was shouting at the child. It just added fuel to the fire as the child, instead of stopping, started throwing things around.
ပြဿနာတစ်ခုရှိနေတဲ့ကြားကအခြေအနေကိုပိုပြီးဆိုးအောင်ထပ်လုပ်တယ်ငကိုကဒေါသထွက်နေတာကိုပိုပြီးဒေါသကြီးလာအောင်လုပ်တယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
Add fuel to the fire.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာ တန်တင်ဆက်ပေးထားတဲ့ American တို့ EDN သင်ငန်းစာကိုနားဆင်ကြကြတာဖြစ်ပါတယ်။ခုတစ်ခါမှာတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါတယ်။စင်ကာပူမှာအိမ်အကူတွေဖြစ်သွားပြီးတော့လုံခြုံနေတဲ့မြန်မာအမျိုးသမီးငယ်ပေါင်း 4,000 ကျော်ရှိရမှာအိမ်ရှင်တွေအနှိမ့်ဆက်ညှဉ်းပန်းခံရတဲ့သတင်းတွေမကြာခဏထွက်ပေါ်ခဲ့ပါတယ်။2016ခုနှစ် August လနဲ့ October လအတွင်းစင်ကာပူအိမ်ရှင်တွေဖြစ်ကြတဲ့ Linda Sia နဲ့ခင်မုန်းဖြစ်သူအလင်တုံလန်တို့ဟာမြန်မာအင်္ဂူမတ်ဖြူဖြူမာကိုကိုတိလျောက်စော်ကားမှုနဲ့နှိမ့်ဆက်ညှဉ်းပန်းမှုဆွဲချက်ပေါင်း6ချက်ကျူးလွန်ခဲ့တယ်လို့စင်ကာပူတရားရုံးက January 17ရက်နေ့မှာပြစ်မှုထင်ရှားတွေ့ရှိခဲ့ပါတယ်။တရားရုံးစီရင်ချက်ကိုတော့ဒီလ17ရက်နေ့မှာချမှာဖြစ်ပါတယ်။ဒီဖြစ်ရဲ့အပအဝင်လက်တလုံးမှာအကြဆုံးစင်ကာပူမှာတွားရောက်ပြီးတော့လုံခြုံခဲ့ကြတဲ့မြန်မာအမျိုးသမီးငယ်တွေကြုံတွေ့ခဲ့ရတဲ့ကြေကွဲပွေဖြစ်တဲ့တချို့နဲ့ပတ်သက်လို့ home လို့တူကောက်ခေါ်တဲ့ပြောင်းရွှေ့ခြေချနေထိုင်သူများစီးပွားရေးဆိုင်ရာလူခွင့်အကျိုးတော်ဆောင်အဖွဲ့အပြင် Helping Hands for Migrant Workers အဖွဲ့တို့မှစီနနဝန်ထမ်းဆောင်ရွက်ပေးနေတဲ့ကိုတင်မောင်ဝင်းကိုဒေါ်လာတန်ကဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာတင်ဆက်ပေးတာကိုနားဆင်ပါရှင် You can bend but never break me cause it only serves to make me more determined to achieveတရားရင်ကနေပြီးတော့မှအိမ်အကူပေါ့နော်မဖြူဖြူမာကိုဒီစင်ကာပူနေမယာနှစ်ယောက်ကပေါ့နော်အင်းရှင်မကနှိမ့်ဆက်တဲ့အတွက်ကြောင့်တရားရင်ကတည်ရှိတယ်လို့ဆုံးဖြတ်ချက်ချလိုက်တယ်အဲ့ဒီမှာဖြူဖြူမာထွက်ချက်အရာပေါ့နော်သူ့ကိုကိုတိလက်ရောက်စော်ကားမှုတွေထောက်ပြတာတွေ့ပြရပါတယ်ဘယ်လိုစော်ကားမှုတွေပါလဲကုတမောင်ကြီ
းတရင်ထဲမှာဖော်ပြထားတာခိမလေးရားတဲ့သူ့ကိုပေါ့လေဒီအင်းရှင်ကနေပြီးတော့ဘာလို့လဲဆိုလို့ရှိရင်အင်းစဲရယ်ပေါ့လေကလေးမလေးဆိုရင်ရေနုတ်တဲ့ခိုင်းတယ်ရေနုတ်တဲ့ခိုင်းပြီးတော့ခါကြတော့အဲ့ဘလို့ပြဿနာဖြစ်လို့လဲတော့မသိဘူးတော့အဲ့အဲ့ဒီမှာအဲ့ရေနွေးနဲ့အဲ့ကလေးမလေးကိုသူ့အတူလောင်းခိုင်းတယ်တင်းဖို့စ်ပေါ့လေလို့ပြီးတော့လောင်းခိုင်းပြီးခါကြတော့ဆိုရင်အခုလေးတွေထွက်လာပုံရပါတယ်ဒီအခုဘုံအဲ့ဥစားဟိုလေခုလေးတွေအပ်နေပေါ့လေသူ့ကိုဖောက်ခိုင်းနေတယ်အဲ့ဒါတခုပေါ့နောက်ခါကြတော့ဒီချမ်းတိုက်တဲ့ရေတွေသူ့အတင်းပောက်ခိုင်းတယ်သူ့ခေါင်းကိုကျွန်တော်ကချမ်းမြင်နေထူတာလို့အဲ့ဒါတခုနောက်ခါကြတော့ဒီစဉ်းနေဆွဲဆောင်ဆွဲတယ်ပေါ့အဲ့ဒါတခုအခါကြလို့ရှိရင်သူ့ရဲ့ခေါင်းကို handphone နဲ့ခောက်နေပေါ့လေသူလောက်တာမကျေနပ်လို့ဆိုပြီးတော့ပြီးခါကြလို့ရှိရင်ဒီရှင်ရဲ့ကြားကြားသူ့ဘာလို့ဆိုသူနှစ်ဖို့လက်ပြီးနဲ့ထိုးတယ်ဆိုပြီးတော့ဒီအမှုတွေနဲ့သူ့ကိုဒီဆွဲချက်တင်တယ်လို့ကျွန်တော်သိရတယ်လေ
အဲ့လိုပေါ့နော်ဒီကိုတိလက်ရောက်စောကားမှုက၅ချက်နောက်တစ်ခုကစံတိုက်တဲ့ဆေးပြောထားတဲ့ရည်ဦးတောက်ခိုင်းတာအဲ့ဒီဒီပြစ်မှု6ခုနဲ့ပတ်သက်ပြီးတော့တရားသူကြီးကဒီလီမီးယားနှောက်ကိုပေါ့နော်ပြစ်မှုထင်ရှားတွေ့ရှိတယ်ဘလို့ဆုံးဖြတ်ခဲ့တယ်အထူးသဖြင့်အင်ရှင်အမျိုးသမီးပေါ့သူ့ရဲ့အမျိုးသားကိုတော့ကိုတိလျောက်စော်ကားမှုဆွဲချက်တစ်ခုပေါ့နော်မဖြူဖြူမာကသူနှင်းစဲနှိမ့်ဆက်ခံနေရတယ်ဆိုတာဘယ်လိုလုပ်ရဲအတိသွားပြီးတော့သူ့ကိုကယ်တင်နိုင်ရလဲဆိုတာ
အဲ့ဖြူဖြူမာလေသူကအလိုလုပ်တာကအဲ့ဒီကျွန်တော်ပြောတဲ့အင်ရှင်အမျိုးသမီးကအဲ့တော့အသက်40လောက်ပဲရှိသေးတယ်လေသူတို့လင်မယားနှစ်ယောက်ကဆလပြင်ဆိုင်ဖွင့်ထားတယ်အဲ့ဒီအလှပြင်ဆိုင်ဖွင့်ထားတဲ့ရှိမှာသူ့ကိုလည်းခိုင်းပုံရတယ်ကြည်ရတာခုနကဘယ်လိုဒဏ်ရတယ်အဲ့ကောင်ကျွန်တော်ထင်တာတော့အနီးနာတော့သူ့ရဲ့ဒဏ်ရတွေကိုသူကပြောပြပုံရအဲ့ဒီပြောပြပုံရတဲ့အခါကျတော့သူ့ရဲ့ဒဏ်ရတွေကိုတွေ့တဲ့အခါမှာရဲဘော်အကြောင်းကြားလိုက်တဲ့အခါမှာရဲကလက်ခေါ်သွားပြီးတော့သူ့ကိုကျွန်တော်တို့ကရဲကလည်းပြောပေးပို့လိုက်တယ်ဆိုလို့ရှိရင်ဒဏ်ရတွေဟိုတွေ့ရှိရတဲ့အတွက်ကြောင့်သူကစင်ကာပူကမြောက်ဘက်ပိုင်းမှာရှိတဲ့ခိုတက်ပွားချေယုံကိုအဲဒီကိုပို့လိုက်တယ်။ချေယုံမှာသူ6ရက်လောက်တည်ရတယ်လို့သိရတယ်လေ။ဒီမှုဖြစ်တာက2016လေအစဖြစ်နေတာပေါ့2016ဆက်သူရောက်ထွက်ဒီကလေးမလေးရောက်တာက9လလောက်ပဲရှိသေးတယ်ဒီမှာ။ပြီးတဲ့အခါကျတော့ခုနပြောတဲ့သူ့ကိုတရားရုံးလေပြီးတော့ဆွဲချက်တင်တဲ့6ခုကသူအဲသူရောက်ပြီးတော့9လကြာတဲ့အခါပေါ့လေ။ August ကလေပြီးတော့ဒီ October ကျမှခုနပြောတဲ့ရေရင်းမှုနဲ့လောင်းလာလို့ကောင်းတဲ့တရားစားတဲ့ဥစ္စာတွေကိုအင်ရှင်ရနေပြီးလုပ်တယ်ဆိုပြီးတော့ဒီတရားရုံးကနေပြီးတော့ဆွဲချက်တင်ထားတာကိုတွေ့ရတယ်။ပြီးတော့အဲ့လိုသူဆေးရုံမှာသူ6ရက်လောက်တည်ရတယ်ပေါ့။အဲ့ဒီအချိန်မှာပဲသူရေရပြီးတော့စုံစမ်းစစ်ဆေးမှုတွေသူလုပ်တယ်ပေါ့လေ။ transcribe လုပ်ပြီးတော့သူအဲ့ဒါကိုသူတရားရုံးဟိုသူတင်တာပေါ့။တရားကိုတင်ပြီးတဲ့အခါကျတော့လွန်ခဲ့တဲ့ပတ် 2016ဖြစ်တဲ့ကိစ္စက2019 January 18ကြမှာတရားသူကြီးရပြီးတော့ဒါသူ့ကိုဆွဲချက်တင်လိုက်တယ်ပေါ့လေဆွဲချက်တင်လိုက်ပြီးတဲ့အခါကျတော့မှသူ့ကိုအဲ့ဒီနေ့အမေကသူက February 11မှာချမယ်လို့ကျွန်တော်တို့သိရတယ်လေကျွန်တော်တို့ဒီနေ့ထဲမှာဖတ်တာပေါ့လေဒီအင်ရှင်တွေကတော့သူ့ဘက်ကသူ defense လုပ်တယ်ပေါ့လေသူတို့ကတကယ်ကိုစနားကျင်တဲ့အင်ရှင်ဖြစ်ပါတယ်ပါညာဆိုပြီးတော့ တို့တွေရော defend လုပ်တယ် defend လုပ်ပြီးမဲ့လို့ရာသူကြီးအားတွေပဲအဲ့ဒီမှာသူ့ရဲ့စီရင်ချက်ထဲမှာသူကဘယ်လိုရေးထားတာကိုကျွန်တော်တွေ့ရလဲဆိုလို့ရှိရင်ဒီ claim လေးမှာတွေ့ရတဲ့ဒဏ်ရာပေါ့လေအဲ့ဒီဒဏ်ရာတွေရဲ့အခြေအနေရဆိုလို့ရှိရင်တို့ defend လုပ်တဲ့ဥစ္စာမဖြစ်နိုင်ဘူးပေါ့လေတို့ပြောသလိုတနာကျင်တဲ့တဲ့ employer ဖြစ်တယ်ဆိုတာမဖြစ်နိုင်ဘူးလို့ရေးထားတော့ကျွန်တော်တို့တွေ့ရတယ်လေအဲ့လိုအမှုရင်ဆိုင်နေတဲ့ကာလအတွင်းမကုနာပဲဒီကံလို့ဆွဆွဲခါနဲ့အိရှင်အမျိုးသားနဲ့အမျိုးသမီးတို့ဆိုတော့အမကံပေးထားတယ်လေအမကံပဲဆိုလို့ရှိရင်အမျိုးသမီးကိုတော့$100တစ်တောင်းအမျိုးသားကိုကျတော့$100 5,000နဲ့အမကံနဲ့အပြင်မှာသူတို့နေနေရတာပေါ့လေ
ဟုတ်ကဲ့သူတို့စီရင်ချက်ကတော့ခုလာမဲ့ဖေဗရူလာ17ရက်နေ့မှာချမှာပေါ့
ဟုတ်ကဲ့
ဟုတ်ကဲ့အခုလို့ပေါ့နော်မြန်မာအင်အကူတွေဒီကဘောမှာတွားရောက်လောက်ကင်နေနေရမှာဒါကတော့အခုနောက်ဆုံးကြားရတဲ့စိတ်မကောင်းပွေရပါတော့နောက်ထပ်ဓာတ်ရဆိုးတဲ့အကြသည်မီကဖြစ်ရဒီကိုရှိခဲ့ပါသေးလားကိုတမောင်မင
်းရှိတယ်ရှိတယ်ဆိုတာကဟိုလိုလဲဆိုလို့ရှိရင်ဒီဖြစ်တာ2016ကဖြစ်တာပေါ့လေ
ဟုတ်ကဲ့
ဒီ2018မှာဆိုလို့ရှိရင်တော်တော်လေးစိတ်မကောင်းကြရလေခုနှစ်ခုဖြစ်သွားတယ်ဘာလဲဆိုလို့ရှိရင်ပထမတစ်ခုက November 29ရက်နေ့လောက်ပါပေါ့လေအဲ့ဒီတော့ကလေးမလေးတယောက်ကသူကဒီရောက်တာမှဘာမှမကြသေးဘူးသူပါတော့ရင်းနှစ်လောက်ပဲရှိသေးတယ်အဲ့ဒါသူအဲ့ဒီတိုက်ပေါ်လာပြီးတော့ပြုတ်ကြပြီးတော့သေဆုံးသွားတဲ့အမှုကတခုနော်အဲ့ဒါအဲ့မကြောက်နော်နှစ်လောက်ကြာပါပဲသူဖြစ်တာကြာတာပြီ29ရက်ဖြစ်ဒီဇင်ဘာ10ရက်နေ့မှာလည်းဒီကလေးမလေးတယောက်အဲ့လိုပဲတိုက်ပေါ်လာပြီးပြုတ်ကြပြီးတော့သေဆုံးသွားတဲ့အမှုလေးနှစ်ခုထပ်ဖြစ်သေးတယ်ဒါလက်တလောလေးပေါ့လေအမှစိတ်မကောင်းစရာလေးအဲ့ဒီအမှုနှစ်ခုပေါ့
ဟုတ်ကဲ့အဲ့ဒီကလေးမလေးတွေအကြောင်းနည်းနည်းသိတာကုတမင
်းဟုတ်ကဲ့ဒီပရမကလီမာ29ရက်နေ့ကလီမာလေးကသူကပဲအားလဲဆိုလို့ရှိရင်ပေါက်ခေါင်းဘက်ကလေသူ့နာမည်ကစိုးစန္ဒာထောင်းနဲ့
ဟုတ်ကဲ့အသက်က
အသက်ကဒီသုံးဆောင်တိုင်းပေါ့လေရေးထားတော့23နှစ်ဒါပေမဲ့ရုပ်ပုံလေးကိုကြည့်ရတော့23နှစ်တော့ဖြစ်ပုံမရအောင်အသက်20လောက်ပဲရှိပုံရတယ်သူကဒီရောက်တာမှာရက်20ပဲရှိသေးတယ်ပေါက်ခေါင်းစာတီပေါ့လေ
ယ
ူမလာခင်တော့ကတော့သူကအထက်ချက်ဆက်ယူလို့ဘာလို့မှလုတ်တယ်လို့တော့ရေးထားတာတွေ့ရတယ်လေ
နောက်တစ်ယောက်က
နောက်တစ်ယောက်ကတော့သူကဒီဟိုမြို့ကကျွန်းပေါ်ကဟု
တ်ကဲ့
ပါပေါင်းอ่ะပေါ့သူ့နာမည်ကတော့ဇေမင်းထွန်းပေါ်မှာပြီးရနိုင်စင်ရလေးကိုပေါ့လေကျွန်တော်တက်သွားတွေ့ရပေါ့ဖြစ်ပြီးတော့ရန်ကုန်ဟိုအဲ့ပြန်ပယ်သွားပြီးတဲ့အခါမှာသူရဲ့မချူရောအမအားကြီးကြော်ရသူအမကြတော့အသက်က20လို့ရေးထားတယ
်အဲ့လိုဆိုရက်ကြဒီကလေးမလေးနှစ်ယောက်ဒီတိုက်ပေါ်ကပြုတ်ကြတာအခုတော့ရာဇဝိမှုလားဘာလားဆိုတာတော့စင်ကာပူရဲ့စုံစမ်းနှုန်းလား
အဲ့လိုဒီမှုတည်ခွင့်ဖြစ်ပြီဆိုလို့ရှိရင်ရေးရလေပြီးတော့အောင်ဆုံးဘာလို့လဲဆိုတာစီပြီးဆိုတာနဲ့မြန်မာနိုင်ငံသားမှသိလို့ဆုံးဆိုတာမြန်မာတန်ယုံတော့အကြောင်းကြားတာပေါ့လေ
ဟုတ်ကဲ့
မြန်မာတန်ယုံကလည်းသိတယ်ဒီကကြတော့ရေးရစုံစမ်းစစ်မှုတွေလုပ်နေရနှစ်ခုလုံးပေါ့သူကဒီဥစ္စာတကယ်ပဲဟိုအလုပ်လုပ်ရင်းနဲ့ဟိုပြုတ်ကြတာလားဒါမှမဟုတ်လို့ရှင်ကိုယ်ကိုသတ်သေးတာလားဒါမှမဟုတ်တယောက်ကသတ်တာလားဆိုတဲ့ဥစ္စာကိုရေးရစုံစမ်းစစ်ရှိပြီးတော့သူဆုတ်ဖြတ်ပါလိမ့်မယ်ဒီဥစ္စာနည်းနည်းကြာတယ်ခုနပြောတဲ့အမှုတော်ကနည်းနည်းလောက်ကြာတယ်ဒီဥစ္စာလည်းတစ်နှစ်ခွဲနည်းနည်းလောက်ကြာတယ်လေ
အခုလိုမျိုးပေါ့နော်ဒီမြန်မာအိမ်အကူလေးတွေစင်ကာပူမှာတွားရောက်ပြီးတော့လောက်ကင်နေနေရမှာနောက်ထပ်ကျမသတင်းတွေမှာတွေ့ရတာကတော့သူတို့တွေကကြီးလက်ဒေတာတွေမှာပွဲစားတွေရပါတော့ခေါ်လာပြီးတဲ့ခါကျတော့အများအပြားအသက်မပြည့်ကြဘဲနဲ့ပတ်စပို့မှာကြတော့အသက်ကိုမြင့်ပြီးတော့ပေါ့နော်စင်ကာပူကသူတို့အသက်သတ်မှတ်ထားတာရှိမယ်လို့ထင်ပါတယ်ဟဲ့လား
စင်ကာပူကလည်းပြီးတော့ဒီကျမလာပြီးအရင်အခုနေလာလို့မယ်ဆိုလို့ရှိရင်သူကအသက်ကအနည်းဆုံး23နှစ်ရှိရတယ်ပြီးလို့ရှိရင်သူကဒီအခြေခံဒီအောက်ဆိုတော့ဒီဟို PSLE level လောက်ပေါ့လေပါမနေရဆိုလို့ရှိရင်တချစ်တန်းအောင်ပေါ့လေအဲအဲ့လိုအရေးရှိရှိတဲ့လူမှလက်ခံပြီးတော့ဟင်းလို့တယ်ပြီးတော့ဘာမှပြမကုနာပြောသိတဲ့အတိုင်းပဲပွဲစားတွေရတယ်ပြီးတော့ဒီတော်ရွာကလေးမလေးတွေကိုသူကခေါ်လာတယ်ခေါ်လာပြီးခါကျတော့သူကတကောင်းစင်းအားလည်းဥမာအသက်20လောက်ပဲရှိသေးတယ်ဆက်ရှင်တွေပဲရှိသေးတယ်ကျွန်တော်ဒီမှာဆက်ရှင်တွေလောက်ကလေးမလေးတွေကျွန်တော်တွေ့နေရဟုတ
်ကဲ့
အဲဥစားကိုတကောင်းစင်းနဲ့မှတ်ပုံတင်မှာသူကဘယ်လိုပြင်လိုက်လဲတော့မသိဘူးအဲ့ဒါနဲ့ရန်ကုန်ရုံးကိုပတ်စုရုံးကိုရောက်တယ်ပေါ့အဲ့တော့အဲ့မှာပတ်စုရုံးကလည်းနေသူဘလို့ကြမှာလှုပ်လဲတော့ဒါသူတို့တွေကအကုန်လုံးပြောင်းသွားတယ်အဲ့တော့ဘောပြီမှာအဲ့ဒီအစားကြောင့်မလို့အသက်ငယ်ငယ်လေးနဲ့ဒီကိုရောက်လာအဲ့တော့ဒီအစိုးရကလည်းသိတယ်စင်ကာပူအစိုးရသိတဲ့ခါကျတော့နောက်ပိုင်းပေါ်လေအခုနှစ်နှစ်လောက်တော့ရှိပြီပေါ့နည်းနည်းတော့သူကြက်လာဘလို့ကြက်လဲဆိုလို့ရှိရင်သူတို့ကလေးမလေးဒီကိုရောက်လာပြီဆိုလို့ရှိရင်သူကဘာလို့လဲဆိုတော့ကျွန်တော်ရောက်ရောက်ချင်းမှာသူတို့ဒီတည့်ရက်ကိုသူက settling program ခေါ်တာပေါ့
သူတို
့ဒီဒီမှာတည့်တည့်သိထိုက်တဲ့ဟာတွေကိုသင်နှံပေးတယ် MOA လေးအဲ့ဒီအချိန်မှာပါကြလို့ရှင်သူတို့ကလေပြီးတော့ဝင်စစ်တယ်ကလေးတွေကြည့်ပြီးတော့ ဟိုမှာ669 session use ဆိုနေသိတာလေ2023ကြာတော့သိမှုတွေ669ဆိုတော့ချက်ချင်းပြန်လွှတ်ထားတယ်အဲ့လိုမျိုးအထိလုပ်တယ်အခုနောက်ပိုင်းမှာပေါ့ဒါပေမဲ့လည်းအခုတော့လာတော့လာတော့မယ် You can bend but never break me cause it only serves to make me more determined to achieve my
ထောင်ဟာတန်ဒီဆက်ပေးထားတဲ့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြတာဖြစ်ပါတယ်။အခုဒီခါမှာတော့သိပ္ပံနဲ့ဤပညာကဏ္ဍကိုတင်ဆက်ပေးခြင်းပါတယ်။ဒေါခင်မျိုးသက်ကပြပြပေးပါလိမ့်မယ်ရှင
်။ငရင်အန်ဒီအချိန်မရွေးကြအောင်နိုင်ကြရှိနေတဲ့မြန်မာနိုင်ငံမှာမြစ်ဆုံဆယ်လို့စီမံကိန်းကြီးတွေအဆောက်အုံတွေပေါဝင်သတိထားတဲ့တာတွေကိုအင်ဂျင်နီယာဘူမိပညာရှင်ဦးတင့်လွင်ဆွေကပြောပြပေးမှာပါ။
ဒါတော့ technical factor တစ်ခုအနေနဲ့စဉ်းစားရတာဖြစ်ပါတယ်။ဆိုတော့ငလေးလေးမဟုတ်ပါဘူးဒီကျွန်တော်တို့မျက်စုံရရဲ့နေရာကတခြားပြည်ရင်းငယ်လူအမိတက်မထားပြည်ရင်းလေးရှိပါတယ်။အဲဒီနောက်မှာတော့ဒီသခိုင်းပြည်ရင်းနဲ့ဆိုလို့ဒီသခိုင်းပြည်ရဲ့ခွဲထွက်သွားတဲ့ပြည်ရင်းငယ်လေးလည်းအများကြီးရှိတယ်။အဲတော့ငလေးလေးမဟုတ်ဘဲနဲ့မြေတူကလည်းရွေးရှားမှုရှိတယ်။အောက်က foundation ground လို့ခေါ်တဲ့အောက်ခံမြေဒါစီစစ်ဖို့လိုတယ်ကျွန်တော်တို့တည်တော့ဆိုလို့ရှိရင်တော့ဒီ17ဥစ္စာမျိုးကြီးကတကယ်တော့လေသိကြီးရောကောင်းလာတဲ့ခြေသားမျိုးတော့မဟုတ်ပဲနေရာပါဆိုငနေရာတော့ရှိနေ technical factor အနေနဲ့တော့သူထက်သွင်းစဉ်းစားဆိုလို့ရှိရင်တော့ဒါရေးတကြီးစဉ်းစားတင်ပါတော့နောက်ပြီးတော့လူအများအောက်ဘက်မှာပျက်စီးလာနိုင်တဲ့ပျက်စီးထိခိုက်နိုင်တဲ့အခြေအနေကိုထည့်သွင်းပြီးတော့တက်ချက်တင်တယ်မဟုတ်လို့များသောအားဖြင့်ဒီတိုင်းလို့ရတော့လည်းအရှင်လိုပဲလုပ်ပါတယ်ဒါမှမဟုတ် ground ဒီအောက်ခံမြေသားရဲ့ပြည့်ရည်ကြီးအဲ့ဒါရေးရှားပြီးတော့ဆောက်ရှားမှုကြီးရှိရတယ်တစ်ပိုင်းပေါ့ပါတယ်အဲ့တော့အဲ့ဒါတွေလည်းအများကြီးကျုံအဲ့ဟိုအခြေခံပြီးတော့လည်းကြောကြဆူကြတာလည်းဖြစ်ပါတယ
်အခုမြစ်ဆုံဒေတာမှာလည်းဆင်ဆောက်တာမဟုတ်ဘူးပေါ့နော်တော့မြန်မာနိုင်ငံကဒီစွန့်ရင်လိုအပ်ချက်တွေအရင်ကြည့်နေတဲ့အခါကျတော့ရေရလျက်စစ်ထုတ်ဖို့အတွက်လုပ်နေကြပါတယ်ဆိုတော့ဒီရေရလျက်စစ်ထုတ်လို့ရှိရင်ထည့်အတွင်းစဉ်းစားရမယ်အချက်လေးတွေကိုထောက်ပြပေးလို့ရမလားဆို
ကျွန်တော်တို့ဟိုတုံးကလေးပေါ့လေကျွန်တော်ကဆယ်ဒီဆောက်လို့ရှိရင်ဆယ်ဆိုတာကဒီ infrastructure မှာတော့အကြီးစားတွေပေါ့ဟိုရှေ့ရှေ့ကဆယ်ဒီဆောက်တင်နေရလေကျွန်တော်နည်းနည်းကိုအများနဲ့ထည့်ပြီးတော့ဆောက်လို့ရှိပါတယ်ကျွန်တော်သိရတယ်လို့ဆိုတော့ကျွန်တော်တို့လည်းဒီဆယ်ဒီမှာစဉ်းစားမိပါတယ်အခုချိန်ခါမှာတော့ပို့ပြီးတော့ဆေးဆက်တဲ့ပို့ပြီးတော့ပြည်စုံတဲ့ဒီငလင်းအချက်လက်တွေကိုစဉ်းစားပြီးတော့ထောက်တာပို့ကောင်းပါတယ်အဲနောက်တစ်ခုကဒီငလင်းအချက်လက်တွေမဟုတ်ဘဲကျွန်တော်ပြောတယ်ဆုံရှားမှုရှိနိုင်တဲ့တဲ့ရွေတွေကဒီဆယ်မဆောက်ခင်ပေါ့လေးလာပြီးမှဆောက်ဖို့ကောင်းပါနောက်ပြီးတော့ဆောက်ပြီးသားဆယ်တွေကိုလည်းပြန်ပြီးတော့မှအမြဲတမ်း stability check ပေါ့လေသူရဲ့ design တို့သူရဲ့ stability ကိုပြန်ပြီးတော့မှဒီဖြစ်လာနိုင်တဲ့အတွေ့ရှိတာတဲ့ငလင်းအချက်လက်တွေကိုအခြေခံပြီးတော့ပြန်ပြီးတော့အမြဲတမ်းစစ်ဆေးပြီးတော့မှလိုအပ်တဲ့ဥစ္စာတွေကိုထပ်ပြီးတော့ပို့ပြီးတော့ကောင်းလုပ်တင်ပါ
မြန်မာနိုင်ငံအတွက်ငရင်အန်ဒီဟာတနိုင်ငံလုံးအတိုင်းအတာနဲ့ရှိနေတာဖြစ်ပြီးအခြေခံအားဖြင့်အပိုင်း၃ပိုင်းပိုင်းထားတာပါ
မြန်မာနိုင်ငံကိုတောင်မြောက်ကြည့်လိုက်လို့ရှိရင်ဒီအနောက်ဘက်ကနေအရှေ့ဘက်ကိုတွားလို့ရှိရင်အနောက်ဘက်မှာကျွန်တော်ရခိုင်ရိုးမတို့ချင်းတောင်တန်းတို့ဒါကတောင်တန်းတို့ဒီတောင်တန်းတွေရှိကြအနောက်ဘက်တောင်တန်းများအပိုင်းပေါ့သူကအနောက်ဘက်ကအိန္ဒိယမြေလူကျက်နဲ့အရှေ့ဘက်ကဒီဘာမာပလိတ်လို့ခေါ်တဲ့ဒီမြန်မာမြေလူကျက်တို့တွန်းတိုက်လို့ဖြစ်တဲ့တောင်တန်းများအပိုင်းပေါ့သူတို့ကလှုပ်ရှားမှုကအများများခြားစုံတွေတခြားနယ်နိမိတ်တွေလှုပ်ရှားမှုကပိုပြီးတော့များဒုတိယကဒီဗမာပြည်အလဲပိုင်းပေါ့လေစကိုင်းကြက်ရွေးရှိနေတဲ့ဗမာပြည်အလဲပိုင်းကသူကနေလဲနေနေပြီးတော့အထဲမှာကတော့စကိုင်းကြက်ရွေးပြီးနောက်ကကအိန္ဒိယမြေကြီးကတွန်းတိုက်တဲ့တိုင်ကြောင့်ဖြစ်တဲ့တခြားကျွန်တော်တို့အညီမတက်ရသေးတဲ့ကြက်ရွေးငယ်လေးရတယ်ရှိတယ်သူတို့ကလည်းနည်းနည်းတော့နိုင်တယ်ပြီးတော့ဘိုးယုံမှဖြစ်စဉ်ရှိတယ်ဘိုးယုံမှကလည်းမြင့်တက်တဲ့ဖြစ်စဉ်ရှိတဲ့အခါကျတော့ဘိုးယုံမှအတွင်းမှလည်းလုပ်တယ်ဘိုးယုံမှနောက်ဘက်အဆက်မှလည်းလုပ်တယ်ဆိုတော့ဒီဒါမြန်မာနိုင်ငံအလဲပိုင်းရဲ့လေတော့နောက်တစ်ခုကရှေ့ပိုင်းပေါ့လေဒီရှမ်းကုန်းမြေမြင်းကိုတက်လိုက်တာနေတယ်ရှမ်းကုန်းမြေမြင်းအတွင်းမှာလည်းငလင်းလုံးတင်နေတဲ့ပြည်ကြီးရှိပါတယ်ဥပမာကြောက်ကြမ်းပြည်ကြီးလို့ပြည်ကြီးအကြီးစားကြီးရှိတယ်2017ကတော့တာလီမာတက်ကြီးလေးနားမှာလုပ်တဲ့ဒီနမ်မာပြည်ကြီးလို့ဒီပြည်ကြီးနဲ့အပြိုင်လေးကျွန်တော်တို့ကဟိုဘက်နောက်ကျွန်တော်တို့ဝါနယ်ဘက်မှာလည်းအဲ့လိုပြည်ကြီးအကြီးကြီးရှိတယ်ရှမ်းပြည်မြောက်ရွှေလီပိတ်ချမ်းလို့ပါလို့ဆိုလို့ရှိရင်ပြည်ကြီးအကြီးစားကြီးရှိပါတယ်သူတို့ကလည်းသူကတီကြားရန်တရားပေါ့လေသူဖြစ်စင်နေတယ်သူလှုပ်တယ်ပြန်ပြီးတော့ချုပ်လိုက်ရင်တော့၃ပိုင်းပေါ့လေနောက်ဖက်တောင်းတဲ့များပိုင်းအလဲပိုင်းနဲ့ရှေ့ဘက်ပိုင်းစီကြားစီသူတို့ရဲ့ဒီရန်တရားလေးရှိတယ်သူတို့ကလည်းလှုပ်ပါတယ်အလှုပ်ဆုံးကတော့နောက်ဖက်ဒီနှစ်ကိုရရှိတဲ့ data ပေါ့ပြီးပြီးပြောရင်တော့ဒီပမာဏ6လောက်ကတော့ဒီနှစ်ကိုတစ်ချိန်လောက်လှုပ်တယ်ဒီမြန်မာပြည်အလဲပိုင်းကတော့နှစ်နှစ်ကိုတစ်ချိန်လောက်လှုပ်တယ်ပမာဏ6လောက်ကဒီရှေ့ဘက်ခြမ်းကြတော့သွား10နှစ်တစ်ချိန်လောက်6နှစ်တစ်ချိန်လောက်လှုပ်တယ
်မြန်မာနိုင်ငံကဒီငရင်အန်ဒီကအချိန်မရွေးကြအောင်နိုင်တော့ဘလို့သတိပေးချင်ပါလဲ။ဘာအချက်တွေသတိထားမလဲ။ဘာလုပ်တင်လဲ။ခုနကပြောတော့မန္တလေးဒီလိုမြေနုနေရာလေးတွေမှာအဆောက်အဦမြင့်ကြီးတွေစောက်တာတွေ တိုးချဲ့နေရလေဆိုတာမျိုးပေါ့နော်အဲ့လိုမျိုးတတိထားမဲ့အချက်ကလေးတွေနည်းနည်းပြောပြပေးပ
ါဟုတ်ကဲ့အုပ်ချုပ်မှုပိုင်းနဲ့ဒီအင်ဂျင်နီယာပိုင်းပေါ့လေဒီအုပ်ချုပ်မှုပိုင်းကတော့ကျွန်တော်တို့ကပေးရည်ဒီတာငလင်းဒီစားအန်ဒီဒီစားရှိနိုင်တယ်ဆိုတဲ့အကြောင်းကျွန်တော်တို့အုပ်ချုပ်မှုပိုင်းကဒါသိရှိပြီးတဲ့အခါကျတော့ဒီလိုအပ်တဲ့ထောက်ပံ့မှုလိုအပ်တဲ့ပြည့်စုံမှုလိုအပ်တဲ့ထိန်းချုပ်မှုပေးနိုင်မလို့ပါလဲအင်ဂျင်နီယာပိုင်းကတော့အင်ဂျင်နီယာများစုကတော့ဒီငလင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တည်ထားပြီးသားများပါတယ်ပေါ့လို့စောင့်နေစောင့်တဲ့အခါလဲဒီအင်ဂျင်နီယာအနေနဲ့ခံအောင်သူ support ဒီဇိုင်းတွေပါဒီမှာလဲဆက်သွင်းစဉ်းစားတာလည်းရှိပါတယ်ဆိုတော့ level တောင်ကျွန်တော်တို့အုပ်ချုပ်မှုပိုင်းအနေနဲ့ပြောမှာပြည့်စုံပို့ပေးဖို့လိုပါတယ်အခုကဘုနာပြောတဲ့အရေးကြီးတဲ့စက်မှုစုံတို့ဥစားမျိုးရှောင်းလို့ဆေးလို့ဆိုလို့အရေးကြီးတဲ့အကြောင်းဖြစ်တဲ့အခါကျတော့ဒါသေးသေးချာစဉ်းစားပြီးတော့မှနေရာနဲ့အောက်ခံမိသားစုအခြေချလေ့လာပြီးမှစီမံကိန်းတွေချတာလို့စောင့်လို့စောင့်စောက်တာလို့တို့ရတဲ့ပြည်သူတွေလို့ကိုအဲတူးချင်းကြတော့ကျွန်တော်တို့ကနည်းနည်းချက်ပါတယ်ပြောလို့ဆိုတော့ကိုယ်ဆောင်ကဘယ်နေရာမှာရောက်နေဆိုတော့ဒါပြည်နယ်ရှေ့မှာပြန်နေမှာလေဒါမှတူးချင်းကြတော့ခက်တယ်ပြီးတော့ရှိပြီးသားအဆောင်ကြီးကြတော့ဟုတ်ခဲ့ပါတယ်မြန်မာပြည်ကတော်များများရှိပြီးသားအဆောင်ကြီးဖြစ်နေတယ်ဖြစ်နေတဲ့အပြင်စောင့်ပြန်နေပေါင်းတော့ကြာလက်ခါရတယ်သူတို့ရဲ့အကြီးအလေးပိုင်းကြာစင်းတယ်အဲ့ဒါတွေကိုသိထားအောင်ကိုနေတဲ့အဆောင်ကအကြီးသိကြစင်းတယ်ဆိုတော့သိထားဖို့အရင်ဆုံးလေ့လာဖို့ကိုယ့်အကူလေ့လာဖို့ပဲလိုပါတယ်ပြီးတော့ထုတ်ပြန်ထားတဲ့သတင်းချက်လက်တွေကိုလေ့လာပြီးအဆောင်မှာကိုယ်ကဘယ်နေရာရောက်နေတယ်ဆိုတော့လည်းသိထားဖို့လိုပါတယ်အဲ့တော့ပေါင်းသွားတဲ့အသောအုံတွေကိုကျွန်တော်ကအစ်စ်ပြန်စားဖို့ဆိုတော့တချို့ကသေးပါတယ်စစ်စစ်နိုင်တဲ့လူတွေကတော့ဒီအချက်လေးကိုသိရှိပြီးအားနည်းတဲ့ပိုင်းကိုပြင်ဆင်သွားဖို့လိုပါတယ
်အဓိကဦးစားပေးပြီးစောင့်ကြည့်ရမှာကကျောင်းတွေဆေးရုံတွေဖြစ်ပါတယ
်ကျွန်တော်ဆိုရင်ကအဓိကကတော့ကျောင်းတွေပေါ့လူအများနေတဲ့ဆေးရုံအရင်အရင်ဖြစ်ခဲ့တဲ့ငလင်းကြီးဖြစ်ရအောင်နေမှာကြည့်လို့ရှိရင်ဒီအထူးအများဆုံးကကျောင်းတွေဖြစ်ပါတယ်ဖုန်ကြီးကျောင်းတွေစာတင်ကျောင်းတွေဖြစ်ပါတယ်တောင်ငီးရဲ့အတွေ့အကြုံကလည်းစတင်ရောက်များပြားပြတ်ပါတယ်။ပုံမှန်လေးလို1839ငလင်းဆိုလို့ရှိရင်လည်းခုံးကြောင်းအများစုကပြည့်စည်ပါတယ်။အဲ့တော့လူများနေတဲ့အဆောက်အုံကိုကျွန်တော်တို့ပြန်ပြီးတော့စီစစ်တင်တာပေါ့လေ။အဲ့ဒါအထူးသဖြင့်ကောက်ပေးတယ်။ပြီးတော့ဆေးရုံတွေကပြက်လို့မရပါဘူး။ပြီးတော့ရဲစမ်းတို့ကအကူကြီးပေးမဲ့ဌာနနဲ့လည်းပြက်လို့မရ။သူတို့ကကူညီမဲ့လူတွေကူညီမဲ့လူကိုလည်းပြက်သွားလို့ရှိရင်အဲ့ဥစ္စာကြောင့်အကုန်လုံးကပို့ပြီးဆိုးသွားတာပါလေ။ဒါတွေကကျွန်တော်တို့ intent ရေးကြီးရတာဖြစ်နေရမှာ။ဒါလည်းညာနဲ့ဆိုင်တဲ့တော့တုံးကြီးဆိုပါတော့ဆိုဆောင်ထားတဲ့စနစ်တွေကအင်တိုင်းကြီးရတဲ့အတွက်သူတို့ဥစ္စာဖြစ်နေတာ
။ဦးတန့်လွင်ဆွေရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်သားလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆောင်ကြပါမယ်။
ထခင်မျိုးသက်တင်ဆက်ပေးထားတဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြကြတာဖြစ်ပါတယ်။ VOE ကနေထုတ်လွှင့်နေတဲ့ရုပ်မြင်သံကြားစီစဉ်တွေကိုတော့ညနေ9:00တိုင်းမှာကြည့်ရှုနိုင်ပါတယ်ရှင်။ခုတော့ဒီနေ့အတွက်နောက်ဆုံးရမြန်မာနိုင်ငံတကာသတင်းအချင်းချင်းကိုကိုကျော်အောင်လင်းကကြီးညာပေးပါလိမ့်မယ
်။တာလပ်ပစ်မဆိုင်တုံးကြီးတွေပိတ်ပင်တားဆီးနေပတ်သက်ပြီးတော့ဆိုဗီယက်ပြည်ထောင်စုနဲ့အမေရိကန်ကြားချုပ်ဆိုခဲ့တဲ့ INF စာချုပ်ကနေပြီးတော့အမေရိကန်ပြောင်းစုနှုတ်ထွက်တော့မယ်လို့သမ္မတထရန့်ကပြောလိုက်ပါတယ်ဒီသဘောတူချက်ကိုရုရှားကလိုလိုလားလားချိုးဖောက်နေတယ်လို့ဆွဆွဲလိုက်ပြီးတော့ INF စာချုပ်စနစ်တန်းရှိပြီးဖြစ်တဲ့အကနေပြီးတော့အဲ့ဒီကနေနှုတ်ထွက်မယ်ကြောင်းတောက်ကြနေမှာကြီးညာချက်မှာဖော်ပြထားတာပါဒါပေမဲ့လည်းပြန်လည်ညှိနှိုင်းမဲ့အလားအလာတွေအတွက်လမ်းဖွင့်ပေးရတယ်လို့လည်းသမ္မတထရန့်ကသတင်းတောက်တွေကိုပြောပါတယ်ဗင်နီဇွဲလားနိုင်ငံကတိုက်ခန့်ခေါင်းဆောင်ဟွမ်ဂူအေဒိုကိုဗင်နီဇွဲလားသမ္မတအဖြစ်ကမ္ဘာနိုင်ငံအားလုံးကအတိမတ်ပြုဖို့နဲ့လွတ်လပ်ရေးပြန်မှာဝိုင်းမြို့ရက်တီကြဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းတောင်းဆိုလိုက်တဲ့အကြောင်းအမေရိကန်တူတမရာမိုက်ပင်စ်ကမနေ့တုန်းကပြောလိုက်ပါတယ်။ Reuters သတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုနိုင်ငံတော်လူ့အချက်အုပ်တွေပေါက်ဖြစ်မှုနဲ့ထောင်နဲ့ခုနှစ်စီစီရင်ချက်ချထားတဲ့ပုံမှာတရားလွတ်တော်ချုပ်မှာမနေ့တုန်းကပဲအယူခံတင်သွင်းမှုလုပ်ပါတယ်။ဒီစီရင်ချက်ပေါ်မှာအယူခံကိုနိုင်ရန်ကုန်တိုင်းတရားလွတ်တော်ကအခုလဇန်းပိုင်းမှာပယ်ချခဲ့တဲ့အတွက်အခုနောက်ဆုံးနေပြည်တော်ကပြည်ထောင်စုတရားရုံးချုပ်မှာအကျိုးဆောင်ရှင်းနေတဲ့ကအယူခံထပ်ပြီးတော့တင်သွင်းခဲ့တာပါ။အောက်တရားရုံးရဲ့မှားယွင်းတဲ့ဆုံးဖြတ်ချက်ကိုပြင်ဆင်နိုင်မှုတရားလွတ်တော်ချုပ်ကိုတင်ပြထားပြီးတော့တရားမျှတမှုရှိနေတဲ့သတင်းတော်တွေကိုပြန်လွှတ်ပေးမယ်လို့မျှော်လင့်ကြောင်းလဲ Reuters သတင်းဌာနကအနေနဲ့ကညင်ညာချက်ထုတ်ပြန်ပါလေ။တရုတ်ဒုတိယဝန်ကြီးချုပ်လျူဟီနဲ့အခုသတင်းမဆော်ပိုင်းကတွေ့ဆုံဆွေးနွေးခဲ့ပြီးနောက်ပိုင်းတရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးဆက်ဆံဆွေးနွေးမှုတွေမှာအရေးပါတဲ့ထူးထပ်မှုတွေလှုပ်ဆောင်နိုင်ခဲ့တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကလည်းတုန်းကပြောပါတယ်တရုတ်နဲ့အမေရိကန်ကြားဖြစ်ပွားနေတဲ့ကုန်သွယ်ရေးဆိုင်ရာတင်းမာမှုတွေအဆုံးသတ်ရေးမှာတစ်ခါမှမကြုံမှုတဲ့အကြီးမားဆုံးသဘောတူညီရလိမ့်မယ်လို့လည်းသမ္မတထရန့်ကပြောပါတယ
်သတင်းကြီးချုပ်ကိုကိုကျော်အောင်လင်းကကြီးညာပေးခဲ့တာပါဒီညတဲ့စီစဉ်ထုတ်လွှင့်မှုကတော့ကိုညံဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ gaming father ဖြစ်ပါတယ်ကျမအီတန်စင်ပါရှင်ကျမတို့ရဲ့ညနေပိုင်းမြန်မာဘာသာစီစဉ်ကိုညနေ6:00ခွဲကနေ9:00အထိ လိုင်းဒိုမီတာ19.25တို့ကနေဖန်ယူနာဆင်နိုင်ပါတယ်။တော်တာရှင်ပေါအမြင်ပျော်ရွှင်တဲ့နေ့တစ်နေ့ဖြတ်သန်းနိုင်ကြပါစေရှင်။
This program has come to you from the Voice of America, Washington.